Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အသံကနေ2019ခုနှစ်ဇူလိုင်လ22ရက်တောက်ကြာနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိဖိုင်းတိုမီတာ32 40 49တို့ကနေဓာတ်ရိုက်ထုံးလွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါကျမကတော့ဆုမြတ်မှုပါရှင်အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ် Jeff Session အပေါ်အယုံကြည်မရှိတော့တဲ့ပုံစံမျိုးတမရကမင်းမြန်ကတခုမှပြောကြားခဲ့ပေမဲ့လို့ရှေ့နေချုပ်ကတော့သူ့ရဲ့တာဝန်ကိုဆက်ယူသွားမယ်လို့ပြောခဲ့ပါတယ်လက်နက်ကန်လူရဲမှုပြန်ပေးဆွဲမှုတို့နဲ့ထောင်ကြနေတဲ့နာမည်ကျော်အမေရိကန်ဘောလုံးကစားသမားဟောင်း OJ Simpson ဟာခံဝင်ချက်နဲ့ပြန်လွတ်လာတော့မှာဖြစ်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုဦးဆန်မိုးဝေနဲ့ကြီးညာပေးပါမယ်ရှင်
ကောင်းပါပြီရှင်ထိုင်းနိုင်ငံမှာအကြီးအကျယ်ဆုံးလူကုန်ကူးမှုနှိမ်နှင်းရေးဖြစ်ထိုင်းစစ်ဘိုလ်ချုပ်တအူးနဲ့အတူထိုင်းအစိုးရအစစ်မြစ်အရာရှိတွေအပါအဝင်လူပေါင်းတရာကျော်ကိုနှစ်ရှည်ထောင်ဒဏ်တွေချမှတ်ခဲ့တဲ့အထက်မှာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့ရိုဟင်ဂျာတွေလည်းအများစုပါဝင်နေပါတယ
်အကြီးအကျယ်လူကုန်ကူးမှုလုပ်ခဲ့တာလေရိုဟင်ဂျာတွေပါလို့လုပ်ခဲ့တာကိုအဲ့မှာပြည်စီရတဲ့ပါတယ်နောက်ပြီးတော့ဒီတာမန်ပြည်ရတဲ့ပါတယ်ဖန်ကန်ဒီလူဝင်ကြတဲ့ပါလေ
ဒါကတော့ထိုင်းနိုင်ငံရိုဟင်ဂျာအစည်းအရုံးဥက္ကဋ္ဌက BOE ကိုပြောသွားတာပါနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ဒါအပြင်ဒီလုံလူကုန်ကူးမှုနဲ့ပတ်သက်လို့အမှုမှန်ပေါ်အောင်အစကနေအဆုံးထိပတ်သက်ပါဝင်ခဲ့သူတဦးကအဓိကကြိုးကင်သူတွေလွတ်မြောက်နေသေးတဲ့အကြောင်းပြောပြထားတာကိုလည်းနားဆင်ရဖို့ရှိပါတယ်ဒါအပြင်ရှမ်းပြည်မြောက်ပိုင်းမှာစစ်ပြေးဒုက္ခတွေအရေးအတွက်ပိုပြီးများလာကြောင်းလည်းကြားဖို့ရှိပါတယ်ရှင်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ဦးဆန်မိုးဝေတို့ကပြောပြပါအောင်ရှင်
အမေရိကန်ပြည်ထောင်စုရဲ့ရှေ့နေချုပ် Jeff Sessions အပေါ်ယုံကြည်မှုမရှိတော့တဲ့ပုံစံမျိုးသမ္မတ Donald Trump ကဗုဒ္ဓဟူးနေ့တုန်းက New York Times သတင်းစာနဲ့မင်းမြန်ကမှပြောကြားခဲ့ပြီးရှေ့နေချုပ်ရဲ့လွတ်ရက်တွေကိုထောက်ခံကြောင်းအင်ပီရိုကပြောကြားလိုက်ပါတယ်။အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့ခြင်းရှိမရှိစုံစမ်းမှုတွေမှာဆက်မပါဘို့ရှေ့နေချုပ် Session ဆုံးဖြတ်ခဲ့တာကိုသမ္မတကစိတ်ပျက်ခဲ့တာဖြစ်တယ်လို့အင်ပီရိုပြောခွင့်ရသူကကြာသာရေးနေ့ကသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ရုရှားကိစ္စစုံစမ်းမှုထဲမှာဆက်မပါဖို့ sessions နောက်ဆုတ်ခဲ့မယ်ဆိုတာကြိုသိရင်သူ့ကိုရှေ့နေချုပ်တာဝန်ဘယ်တော့မှပေးမှာမဟုတ်ဘူးလို့သမ္မတ Trump က New York Times သတင်းစာနဲ့မေးမြန်းခန်းမှာဗုဒ္ဓဟူးနေ့တုန်းကပြောကြားခဲ့တာပါရုရှားကိစ္စစုံစမ်းနေတဲ့အထူးရှေ့နေ Robert Mueller အနေနဲ့ Trump မိသားစုရဲ့ဗန်နာရေးအခြေအနေကိုခရီးစစ်တွင်းကျစစ်ဆေးလာမယ်ဆိုရင်စီးကြော်တာဖြစ်မယ်လို့လည်းသမ္မတကသတိပေးပြောခဲ့ပါတယ်ရောဘတ်မူလာကိုတာဝန်ကနေဖယ်ရှားဖို့အခုအချိန်မှာရည်ရွယ်ချက်မရှိဘူးလို့လည်းသမ္မတကမင်းမြန်သူရဲ့အမေးကိုဖြေခဲ့ပါတယ်။သမ္မတကဝေဖန်ပြောခဲ့ပေမဲ့ရှေ့နေချုပ် sessions ကတော့သူ့ရာထူးကိုဆက်ပြီးတာဝန်ယူသွားမယ်လို့ဆိုပါတယ်။ Trump စီယုံရေးအဖွဲ့ဝင်တွေဟာရုရှားနဲ့ပူးပေါင်းပြီး Donald Trump သမ္မတရွေးကောက်ခံရအောင်လုပ်ခဲ့သလားဆိုတဲ့စုံစမ်းမှုမှာအဓိကအရေးပါတဲ့ရုရှားသံအမတ် Sergey Kislyak နဲ့Jeff Sessions တို့အချိန်ချင်းဆက်သွယ်ခဲ့တဲ့သတင်းတွေပေါ်ထွက်လာခဲ့ပြီးတဲ့နောက်မှာရှေ့နေချုပ် Sessions ကရုရှားကိစ္စစုံစမ်းမှုမှာဆက်မပါတော့တာဖြစ်ပါတယ်။အဲဒီနောက်မှာတော့သူ့ရဲ့လက်ထောက်က FBI ညွှန်ကြားမှုဟောင်း Robert Mueller ကိုစုံစမ်းဖို့အတွက်အထူးရှေ့နေတာဝန်ပေးခဲ့ပါတယ်ရှင်
။ American ပြည်တော်စုအတွင်းကလေးငယ်ဘဝမှာခေါ်ဆောင်လာတာခံရတဲ့တရားမဝင်ရွှေ့ပြောင်းနေထိုင်သူတွေကိုလွတ်ငင်းခွင့်ပြုမယ်ဆိုပြီးတော့ပါတီနှစ်ရလုံးကသဘောတူညီထားတဲ့ဥပဒေမူကြမ်းတစ်ရက်ကိုအထက်လွှတ်တော်အမတ်နှစ်ဦးကတင်သွင်းလိုက်ပါတယ်။အထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Democrat Party က Dick Durbin နဲ့ Republican Party က Lindsey Graham တို့ပူးတွဲတင်သွင်းတဲ့ Dream Act 2017အရာအရေးအတွက်တသန်းလောက်ရှိတဲ့ကလေးတွေ American ပြည်အောင်စုမှာအမြဲတမ်းနေထိုင်ခွင့်ရရှိကြပါလိမ့်မယ်။Dreamers လို့ခေါ်တဲ့အဲ့ဒီကလေးတွေဟာအသက်18နှစ်မပြည့်ခင်အမေရိကန်နိုင်ငံထဲကိုပါလာကြသူတွေဖြစ်ပြီးတော့နိုင်ငံအတွင်းမှာအနည်းဆုံး၄နှစ်နေထိုင်ခဲ့ပြီးကြသူတွေဖြစ်ပါတယ်။ဒီဥရေမူကြမ်းကိုအတည်ပြုလိုက်ပြီးဆိုရင်တမရဥပမာလက်ထက်က DACA လို့အစီအစဉ်နဲ့ခေါ်တဲ့အမေရိကန်ပြည်ထောင်စုအတွင်းတရားမဝင်ရောက်ရှိနေတဲ့ကလေးတွေကိုပြီးနှင်တန်းအပြစ်ပေးမှုကနေဆိုင်းငံ့ထားတဲ့အစီအစဉ်မှာစီရင်သွင်းထားတဲ့ကလေးတွေကိုကယ်ဆယ်နိုင်မဲ့ဥပဒေတရားဖြစ်လာနိုင်မှာဖြစ်ပါတယ်။DACA အစီအစဉ်ကိုမရက်ဘူးဆိုရင်အစိုးရကိုတရားစွဲမယ်လို့ပြည်နယ်တချို့ကပြောထားတာကြောင့်ဒီအစီအစဉ်မှာစည်ရင်းသွင်းထားတဲ့ကလေးတွေရဲ့အနာဂတ်ကမရေမရာဖြစ်နေကြတာပ
ါလက်နက်ကင်လူရဲမှုပြန်ပေးဆွဲမှုတို့နဲ့ထောင်ချနေတဲ့နာမည်ကျော်အမေရိကန်ဘောလုံးကစားသမားဟောင်း OJ Simpson ကို Las Vegas မြို့ရဲ့အကျဉ်းသားကိုဂရီခံဝင်ချက်နဲ့ပြန်လွှတ်ပေးရေးဆုံးဖြတ်တဲ့ပုတ်အဖွဲ့ကခံဝင်ချက်နဲ့ပြန်လွှတ်ပေးဖို့ဆုံးဖြတ်ခဲ့ပါတယ်သူကိုခံဝင်ချက်နဲ့ဘာကြောင့်လွှတ်ပေးတဲ့လဲဆိုတဲ့ကြားနာပွဲအပြီးတနားရီတောင်မပြည့်ခင်မှာပဲအခုလိုဆုံးဖြတ်ချက်ချခဲ့တာပါ သူ့အနေနဲ့ထောင်ထဲမှာပြစ်ဒဏ်ခံခဲ့တယ်။တခြားသူတွေကိုကူညီနိုင်ဖို့လဲစ조사ခဲ့တယ်။အခုလိုအခြေအနေရောက်ရတဲ့အပေါ်စိတ်မကောင်းကြောင်းနဗာဒါပြည်နယ်ကိုပြောပြရစေလို့ဂျာတာရီနီအစောပိုင်းကလုပ်တဲ့ကြားနာပွဲမှာ OJ Simpson ကပြောကြားခဲ့ပါတယ်။OJ Simpson အနေနဲ့အောက်တိုဘာလ1ရက်နေ့မှာပြန်လွတ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။နဗာဒါပြည်နယ်မှာထောင်ကျနေတဲ့သူကိုသူ့ရဲ့မိသားစုရှိရာဖလော်ရီဒါပြည်နယ်ကိုပြောင်းရွှေ့မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပေမဲ့ခံဝင်ချက်နဲ့လွတ်လာသူတွေကိုတာဝန်ယူရတဲ့ဖလော်ရီဒါပြည်နယ်ကရဲအယားရှိတွေကသူ့ကိုလက်ခံမခံဆိုတာကိုတော့45ရက်အတွင်းမှာဆုံးဖြတ်ရမှာဖြစ်ပါတယ်။အခုအသက်80ရှိပြီဖြစ်တဲ့ OJ Simpson ဟာ2008ခုနှစ်တုန်းကအကစားအကျော်မော်ရီရဲ့အမှတ်တရပစ္စည်းရောင်းသူ2ယောက်ကိုသူ့ရဲ့ပစ္စည်းတွေခိုးယူထားတယ်လို့ဆိုပြီး Las Vegas မြို့ကဟိုတယ်ခန်းတစ်ခုမှာလက်နက်ကင်တများတိုက်ပြန်ပေးဆွဲမှုအပါအဝင်ဆွဲချက်ဆက်နှမှုနဲ့2008ခုနှစ်မှာဒီထောင်ဒဏ်33နှစ်ပြစ်ဒဏ်ချခံခဲ့ရပါတယ်။အနည်းဆုံးထောင်ဒဏ်6နှစ်ကြာခံပြီးမှခံဝင်ချက်နဲ့ပြန်လွတ်လာတော့မှာပါ1995ခုနှစ်တုန်းကလည်းသူ့ရဲ့ဇနီးဟောင်း Nicole Brown Simpson နဲ့အမျိုးသားမိတ်ဆွေတယောက်ကိုတတ်မှုဆွဲချက်ကနေပြီးတော့တရက်သေးလွတ်မြောက်ခဲ့ပါတယ်။အဲ့ဒီအချိန်တုန်းကအမှုကြမ်းနာပွဲအပေါ်အမေရိကန်မှာတည်းမကကမ္ဘာတဝန်းကစိတ်ဝင်စားစောင့်ကြည့်ခဲ့ကြပါတယ်
။ Venezuela နိုင်ငံသမ္မတ Nicolas Maduro အစိုးရကိုစန့်ကျင်ကန့်ကွက်တပိတ်မောက်ချဖို့အတိုက်ခံရဲ့နှိုးဆော်ထားတဲ့အတိုင်းကြာတာပရင်းနေမနဲ့မိုးမလင်းခင် Venezuela နိုင်ငံအနှံ့ကမြို့ကြီးတွေရဲ့လမ်းတွေကိုတစ်လုံးတွေဝါယာကျိုးတွေအမှိုက်တွေပရိဘောဂတွေနဲ့ပိတ်ဆို့ထားပါတယ်။ Caracas မြို့ကြီးမှာမျက်နှာဖုံးဝှစ်ဆင်ထားတဲ့လူငယ်တွေဟာအတားဆီးအကရန်တချို့ကိုမီးတင်ရှုတ်ခဲ့ကြပြီးရဲတပ်ဖွဲ့ဝင်တွေကိုဂင်းနဲ့ပစ်ပောက်ခဲ့ကြပါတယ်။ရဲတွေကလည်းမြေယူဒဏ်ငွေတွေနဲ့ပြန်ပြီးတော့ပစ်ခတ်ခဲ့ပါတယ်။24နာရီကြာသပိတ်ကိုဆင်နွှဲကြတာဟာတမရမာဒူရိုရဲ့ဖွဲ့စည်းပုံအခြေခံဥပဒေရေးဆွဲရေးလွှတ်တော်ခေါ်ယူတဲ့အစီအစဉ်ကိုမလိုလားတဲ့အကြောင်းပြသတာဖြစ်ပါတယ်။ဒီလွှတ်တော်ကလက်ရှိအာဏာရပါတီရဲ့ထိန်းချုပ်မှုအောက်မှာမရှိသေးတဲ့အဖွဲ့အစည်းတွေကိုထိန်းချုပ်နိုင်အောင်ဗင်နီဇွဲလားနိုင်ငံရေးပုံစံစနစ်ကိုပြောင်းလဲဖို့ကြိုးစားတာပဲဖြစ်ပါတယ်။တမရမာဒူရိုကသူ့အနေနဲ့နိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြန်လည်ရေးဆွဲဖို့အစီအစဉ်ကိုဖိအားပေးဆောင်ရွက်တော့မှာဖြစ်တဲ့အကြောင်းအခုလိုတပိတ်မှောက်နေကြတဲ့ယာနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံမှာဒီခါမှာခင်ဗျာအခုလိုတပိတ်မှောက်နေကြပြီမဲ့လဲယာနဲ့ချီတဲ့ဗင်နီဇွဲလားနိုင်ငံရဲ့အကြီးမားဆုံးကုမ္ပဏီကြီးတွေဟာယာနှုံးပြဆက်လက်ပြီးတော့လက်ပတ်နေစေရှိတယ်ဆိုပြီးတော့နိုင်ငံပိုင်ရုပ်တံကနေပြောကြားခဲ့ပါတယ်သူပြောတာဘလောက်မှန်ကန်မှုရှိတယ်လဲဆိုတာကတော့မသိရသေးပါဘူးခင်ဗျာ
ယူအမေရိကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုံလွှင့်ပေးနေပါတယ်ရှင
်။ကောက်ချနေမနေ့အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာရန်ဟီလီဟာသူ့ရဲ့ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေ့မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံဖို့ရှိပါတယ်။ဇူလိုင်လ10ရက်နေ့ကစတင်တဲ့သူ့ရဲ့6ချိန်မြောက်မြန်မာနိုင်ငံခီးစဉ်နဲ့ပတ်သက်လို့ရန်ကုန်မြို့မှာညနေပိုင်းသတင်းစာရှင်းလင်းပွဲလုပ်ဖို့လည်းစီစဉ်ထားပါတယ်။အခုခီးစဉ်အတွင်းမှာရှမ်းပြည်နယ်ကနေရာတချို့ကိုလုံခြုံရေးအခြေအနေကြောင့်တွားခွင့်မရခဲ့ပေမဲ့ကျန်တဲ့ရှမ်းပြည်နယ်ကနေရာတချို့နဲ့ကရင်ပြည်နယ်၊ရခိုင်ပြည်နယ်တို့ကိုတွားရောက်လည်လာခဲ့ပါတယ်ရှင်။
ထိုင်းနိုင်ငံချင်းမဲ့မြို့မှာဇူလိုင်လ20ရက်နေ့ကမနေ့ကစပြီးတော့၃ရက်ကြာကျင်းပဖို့စီစဉ်ထားတဲ့ရှမ်းပြည်ညီညွတ်ရေးကော်မတီ CUSS အစည်းအဝေးကိုထိုင်းအာဏာပိုင်တွေဘက်ကဟန့်တားတာကြောင့်အစည်းအဝေးဖျက်သိမ်းလိုက်ရတယ်လို့ကော်မတီရဲ့အကြံပေးဦးခွန်ဆိုင်ကပြောပါတယ်။ဇူလိုင်လ18ရက်နေ့ကထိုင်းနိုင်ငံဆိုင်ရာမြန်မာစစ်တပ်မှုကအခုချင်းမဲ့မှာပြုလုပ်တဲ့အစည်းအဝေးဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲဥပဒေနဲ့ဆန့်ကျင်တာတွေရှိတယ်လို့ညဉ့်ညာရေးကိုလည်းထိခိုက်စေနိုင်တဲ့အတွက်ဟန်တာပေးဖို့အကြောင်းကြားလာတာကြောင့်အခုလိုတားဆီးရတာဖြစ်တဲ့အကြောင်းထိုင်းတာဝန်ရှိသူတွေကပြောတယ်လို့ဥခွန်ဆိုင်ကပြောပါတယ်ခင်ဗျာ
မြန်မာလူငယ်ပရိသတ်တော်တော်များများအားပေးကြတဲ့ Linkin Park ဂီတအဖွဲ့ကဦးဆောင်ဆိုတော့ Chester Bennington ဟာအသက်42နှစ်အရွယ်ဂျာတာရီနေတော့ကကွယ်လွန်သွားပါတယ်ကယ်လီဖိုးနီးယားပြည်နယ်ကသူ့ရဲ့နေအိမ်မှာတေဆုံးသွားတဲ့ Chester Bennington ဟာသူ့ကိုယ်သူတေချောင်းကြံခဲ့ပုံရတဲ့အတွက်စုံစမ်းနေတယ်လို့ Los Angeles Mugen စစ်ရုံးကပြောပါတယ် Hard Rock Hip Hop နဲ့ Guitar Rap Guitar တွေရောပြီးတော့မှဖန်တီးလေးရှိတဲ့ Linkin Park ရဲ့တချင်း Album တွေကိုကမ္ဘာတဝန်းကပရိသတ်သန်းတဲ့ချီအားပေးပါတယ်မြန်မာပြည်မှာလူသိများတဲ့ In the End တချင်းပါတဲ့သူတို့ရဲ့ပထမဆုံး Hybrid Theory Album ကို2009ခုနှစ်မှာစတင်ထုတ်ဝေခဲ့စဉ်ကပဲကမ္ဘာတဝန်း Album ပေါင်းတန်း30ကျော်ရောင်းချခဲ့ရပါတယ် One More Light ဆိုတဲ့တချင်း album အစ်စ်ကိုလည်းအခုနှစ်မေလဇန်းတုန်းကမှထုတ်ဝေဖြန့်ချိခဲ့တာပါ Chester Bennington အသက်ရှင်နေစဉ်တုန်းကမူးယစ်ဆေးနဲ့အရက်ဆွဲတဲ့ပြဿနာတွေရှိခဲ့ပါတယ်။သူတည်ဆုံးကြောင်းသတင်းထွက်ပေါ်လာပြီးတဲ့နောက်သူ့ရဲ့ပရိသတ်တွေနဲ့ဂီတမိတ်ဆွေတွေကအဝမ်းထဲကြောင့်လူမှုကွန်ရက်တွေပေါ်မှာရှင်းသားနေကြပါတယ်။
ဝါရှင်တန်မြို့တော်မှာပြီးခဲ့တဲ့ရက်ပိုင်းကကျင်းပခဲ့တဲ့ First Global နိုင်ငံတကာဆက်ရုပ်ပြန်ပွဲမှာပါဝင်ရှင်ပြန်ခဲ့ကြတဲ့ Brondi ဆက်ရုပ်အသင်းရဲ့လူငယ်6ယောက်ပျောက်သွားတဲ့အတွက်ရဲကလိုက်လံပြီးတော့ရှာဖွေနေပါတယ်။သူတို့ထဲက18နှစ်အရွယ်မိန်းကလေးနဲ့16နှစ်အရွယ်ယောက်ျားလေးတို့ကတော့ကနေဒါနိုင်ငံဘက်ကိုဖြတ်ကျော်ဝင်ရောက်သွားကြတယ်လို့ရဲကအတည်ပြုပြောဆိုပါတယ်။သူတို့ကိုအတင်းအဓမ္မခေါ်ဆောင်သွားပုံရတဲ့အထောက်အထားတွေမတွေ့ရဘူးလို့လည်းဝါရှင်တန်မြို့တော်ရဲတပ်ဖွဲ့ကပြောဆိုပါတယ်ခင်ဗျာ
Tajani ne kin tadin season ko Masu Myanmar ne Usan Mowe do ga tin set khe da ba shin. Aku ro tadin lwa ri ko pyo pya ma ba. WHO ga ba jamma yi apwe ji ga naingan maung 17 naingan ma pyu lut khe de tuletana sitan asin khan sa ya pati siwa se ma to do de HIV yoga po ri to mya la ni de athauk tha ri တွေ့ခဲ့ရတယ်လို့ဆိုပါတယ်ဒီတွေ့ရှိချက်ဟာ AIDS ယောဂါကာကွယ်ရေးနဲ့ကုသရေးအတွက်ချိန်ချောက်လာနိုင်တဲ့အလားအလာတစ်ခုဖြစ်နေပါတယ်ဂျနီဗာအခြေစိုက် VOA သတင်းတော့ Lee Socialize ပေးပို့ထားတဲ့သတင်းလွှာကိုဥဆက်မှုဝေကပြောပြမှာပါရှင
် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အစီရင်ခံစာအရလူပေါင်း 36.8 သန်းဟာ AIDS ယောဂါကိုဖြစ်ပွားစေနိုင်တဲ့ HIV ယောဂါပိုးနဲ့နေထိုင်နေကြပြီးအဲ့ဒီထဲကထက်ဝက်ကျော်ဟာတဲ့ဆုံးရှုံးနိုင်တဲ့အန္တရာယ်ကိုကာကွယ်ဟန်တာပေးတဲ့ anti retroviral ကုထုံးနဲ့ကုသမှုခံယူနေကြပါတယ်။အနိုးကျမှုရှိကြပါဆိုတဲ့အစီရင်ခံစာမှာ WHO အဖွဲ့ကြီးကအာဖရိက၊အာရှနဲ့လက်တင်အမေရိကဒေသတွေမှာရှိတဲ့နိုင်ငံပေါင်း17နိုင်ငံမှာ anti retroviral ကုထုံးနဲ့ကုသမှုခံယူနေကြသူတွေရဲ့ဆယ်ရာခိုင်နှုန်းကျော်ကျော်မှာယောဂပိုးကပရိစီဝဆေးမတိုးတော့တာကိုလေ့လာတွေ့ရှိရတယ်လို့ပြောပါတယ်။ဒီတွေ့ရှိချက်ကယောဂပြန့်ပွားမှုကိုရော့ကျသွားအောင်ထိန်းချုပ်နိုင်အောင်ကြိုးပမ်းအားထုတ်နေမှုကိုထိခိုက်စေပါတယ်။အာဖရိကတိုက်ဆာဟာရာတဲကန္နာယတောင်ပိုင်းဒေသဟာ HIV ပိုးကူးစက်ခံရမှုအရေအတွက်အမြင့်မားဆုံးဖြစ်ပြီးကမ္ဘာအနှံ့ယောဂကူးစက်ပြန့်ပွားမှုစုစုပေါင်းအရေအတွက်ရဲ့၃ပုံ၂ပုံရှိပါတယ်။ဒါပေမဲ့ပရိစီဝါဆေးမတိုးတော့တဲ့ဖြစ်ရပ်ဟာအထူးသဖြင့်အရှေ့ဥရောပနဲ့အာရှတိုက်အလယ်ပိုင်းဒေသတွေမှာတွေ့ရတယ်လို့ WHO ရဲ့ HIV ကူးတမှုနဲ့ဆောင်ရှောက်ရေးဌာနညှိနှိုင်းရေးမှူးမက်ဒိုဟာတီက VOA ကိုပြောပြပါတယ်။တချို့မြင်မာတဲ့နှုံတာဖြစ်နေတဲ့အရက်ဒေတာတွေမှာ anti retroviral ကုထုံးနဲ့ကုသမှုအနည်းဆုံးရတဲ့ဒေတာတွေဖြစ်တယ်လို့သူမကပြောပါတယ်
။ So we know in most of Africa and sub-Saharan Africa that there's very good and the highest coverage of treatment.
ဆာဟာရာတောင်ပိုင်းဒေတာအပါအဝင်အာဖရိကတိုက်ရဲ့အကြောင်းကျမတို့တော်တော်သိထားပါတယ်။အဲ့ဒီမှာအလွန်ကောင်းမွန်တဲ့ကုသမှုတွေကြဲကြဲပြန့်ပြန့်ဆောင်ရွက်ထားပါတယ်။ဒါကြောင့်လဲသတင်းကောင်းတွေကြားရပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေတော်တော်များများဟာဆေးဝါးကုသမှုကောင်းကောင်းရှိတယ်ဆိုပြီးတော့မူးယစ်ဆေးဝါးတွေပိုသုံးဆွဲလာတဲ့အတွက်ဆေးမတိုးတော့တဲ့အန္တရာယ်ကလည်းပိုများလာနိုင်ပါတယ
်။ WHO က HIV ဆေးဝါးမတိုးတော့တဲ့ရက်ဒေတာတွေကိုအကူအညီပေးနိုင်မှုအတွက်ညွှန်ကြားချက်အသစ်တွေထုတ်ပြန်ပေးနေပါတယ်။အဲ့ဒီနိုင်ငံတွေမှာကုသမှုပေးတဲ့အစီအစဉ်နဲ့ပတ်သက်လို့လေ့လာစောင့်ကြည့်ဖို့ညွှန်ကြားထားပါတယ်။စီဝါအာနိသင်ကိုပြန်လဲခုခံနိုင်စွမ်းရှိတဲ့လက္ခဏာတွေ့ပြီဆိုလို့ရှိရင်လူတွေကိုချက်ချင်းကုသတဲ့စီဝါပြောင်းပေးတင်ပါတယ် HIV စီဝါရဲ့အာနိသင်မတိုးတော့တဲ့နှုံမြင့်မားလာတဲ့အတွက်လူပေါင်း 33,500 ထပ်မံပြီးတော့တည်ဆုံးရတဲ့အဖြစ်မျိုးရောက်ရှိနိုင်ပြီးအေးအေးယူဆောင်ရွက်မှုတွေမလုပ်ဘူးဆိုရင်နောက်9နှစ်အတွင်းလူပေါင်း 35,000 လောက်ထပ်မံကူးစက်မှုတွေဖြစ်ပေါ်ရှိတယ်လို့ကုလသမဂ္ဂရဲ့ကျန်းမာရေးဌာနကြီးကသတိပေးထားပါတယ် HIV ယောဂါပိုးကိုကုသရေးအစီအစဉ်ကအသုံးစိတ်အမေရိကန်ဒေါ်လာတန်650အခုချိန်မှာတိုးမြင့်ပြီးတော့တုံးဆွဲနေပါတယ်
။ဥဆက်မိုးဝေပြပြသွားတာပါ။တောက်ကြနေနေခင် VOE မြန်မာပိုင်းအစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOE Burmese News မှာလည်းတိုက်ရိုက်နားဆင်နိုင်ကြပါရရှင်။ရှမ်းပြည်မြောက်ပိုင်းလာရှိုးခရိုင်ထဲကတိန်နီမြို့ဝင်းကျင်မှာနေထိုင်ကြတဲ့ရွာသား900ကျော်ဟာအဲ့ဒီမြို့ထဲကိုတိန်းရှောင်ရောက်ရှိလာနေပါတယ်။လက်နက်ကိုင်အဖွဲ့တွေရဲ့ရန်ကိုကြောက်လို့တိန်းရှောင်လာကြတာဖြစ်ကြောင်းတိန်နီမြို့နယ်ခန်တင်းကျေးရွာအုပ်စုရွာသားတွေကပြောပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကအပြည့်စုံကိုပြောပြမှာပါရှင
်ရှမ်းပြည်နယ်မြောက်ပိုင်းတိန်နီမြို့နယ်ခန်တင်းကျေးရွာအုပ်စုကရွာသား900ကျော်ဟာတိန်နီမြို့သွင်းကိုထွက်ပြေးတိမ်းရှောင်လာတယ်လို့လူမှုကူညီရေးဖွဲ့တာဝန်ခံစန်းတန်းလှိုင်ကပြောပါတယ်
တိန်နီမြို့လေကျောင်းရဲ့နောက်ကျွန်တော်တို့ကျောင်းဆိုင်ပေါ့ကျောင်းတိုင်မှာကျွန်တော်တို့ဖြစ်ဖြစ်ဆောင်စခန်းခွင့်ထားတယ်ခင်ဗျာတို့တို့လွားတာကူညီပေးတာပေါ့နော်အားလုံးကရွာပေါင်း900ရွာပေါ့သူရေအားလုံးကတော့937ခုချိန်ထိဌာနဆိုင်ရာနဲ့အပြင်းအထန်တွေအတိအကျပဲလာပြီးတော့ကူညီကြပါတယ် ခုလည်းဝင်လာတဲ့လူရင်းအားများတော့ညအိတ်ဖို့အတွက်တော့နည်းနည်းအခက်အခဲရှိနေတယ်။ဘာမှမရခဲ့လေအခုတစ်ခုကိုတစ်ခုပဲကလေးတော့တော်တော်များတယ်ကလေးတွေက
စစ်ဆောင်သူတွေထဲမှာမျိုးရင်းပြီးတဲ့ကလေးငယ်တွေအများစုပါဝင်နေတယ်လို့ကျောင်းတွေရွယ်ကလေးတွေပညာဆက်လက်သင်ကြားရေးအတွက်ညှိနှိုင်းနေစေလို့စမ်းသပ်လှိုင်းကပြောပါတယ်။တိန်ဒီမြို့နယ်ကခန့်တင်းကျွော်အုပ်စုကနောင်ကားရွာသွင်းကိုမနေ့ကလက်နက်ကန်ဖွဲ့တဖွဲ့ဝင်ရောက်လာတာမို့ကြောင်းလက်ပြေးထွက်ပြေးလာတယ်လို့နောင်ကားတေရခန့်သူကပြောပါတယ်
။လက်နက်ကန်ဖွဲ့တဖွဲ့ကတော့တို့ရွာထဲဝင်လာပြီးမှလူစုခိုင်းတာတို့ဆောက်လို့ဆက်ပြေးတာလေ။ဒီကောင်ကြီးတို့ကလောင်ပဲပါနော်
။ခန့်တင်းကျွော်အုပ်စုကနောင်ကားဟူနာကောင်းလန်းစတဲ့ရွာတွေကရွာသားတွေဟာတေရတွင်တိုင်းတားလက်နက်ကန်ဖွဲ့တွေရဲ့ချင်းချောက်ငွေတောင်းကမှုကိုခံခဲ့ရတယ်လို့သူတို့ရွာကရွာသား၃ဦးကိုလက်နက်ကန်ဖွဲ့တွေကဖမ်းပြီးငွေတောင်းခံခဲ့တယ်လို့နောင်ကားရွာသူသူကအခုလိုပြောပါတယ
်။ရွာထဲဝင်လာပြီးတော့မှအဲ့တရွာလုံးကိုတိမ့်တရားပေးမရှိနဲ့15မိနစ်ပြည့်အချိန်ပေးမယ်သွားရှာတယ်15မိနစ်နဲ့ဒီမှာတော့ဘယ်လိုမှအဆင်မပြေဘူးဆိုပြီးတော့မှဒါဖြင့်လည်းရွာကရောက်သား၃ယောက်ပေါ့နော်ဖမ်းပြီးတော့သွားလိုက်ပါ၄နိုင်မရွေးရင်မရွေးရင်ဒီလူ၃ယောက်လည်းမင်းတို့အသက်ရှင်ကြတော့မရှိဘူးဆိုပြီးတော့မှအဲ့၃ယောက်ကိုဖမ်းသွားလိုက်တာအဲ့နဲ့ရွာကအမျိုးသမီးတွေကကျွန်တော်ဖုန်းကြီးစီမှာအလူတွေရှိထားတာပေါ့နော်အဲ့အလူတွေ25သိန်းချီပြီးတော့မှလက်ရွေးတော့9နာရီလောက်မှပြန်ရောက်လာတယ်မနေ့က
ဒီလုဆောင်ချက်တွေဟာတီအနယ်လီတန်းပလောင်တပ်ဖွဲ့ကလို့ရွာသားတွေကဆွဆွဲပြောဆိုကြပေမဲ့လည်းတန်းပလောင်ဖွဲ့ကတော့သူတို့ဖွဲ့ကလုဆောင်တာမဟုတ်ဘူးလို့တီအနယ်လီနိုင်ငံသားဆက်ဆံရေးတာဝန်ခံဘူမှုတာပန်လှကညင်းဆိုပါတယ်
အဲ့ဒါမှာကျွန်တော်တို့တပ်ဖွဲ့ဝင်တွေထုတ်ရှားသွားလာတော့မရှိဘူး။ဆွေရဖွဲ့ကိုကျွန်တော်တို့လည်းစုံစမ်းမကြည့်တဲ့အခါမှာလည်းအဲ့ဒီဘက်အပိုင်းကိုတို့မရောက်ရှိဘူးတော့ကျွန်တော်သိရှိရတယ်။ဆိုတော့ဆိုရှယ်မီဒီယာမှာဆွဆွဲထားတဲ့အပိုင်းမှာလည်းကျွန်တော်တပ်ဖွဲ့ဝင်ကနေပြီးတော့လူထုတွေကိုနှိမ့်ဆက်တဲ့ဖမ်းဆီးတယ်ဆိုတော့မဟုတ်ဘူးလို့ကျွန်တော်ပြောနိုင်ပါတယ်
။လက်ရှိခန့်တင်းကြေရောက်စုသွင်းမှာမြန်မာတပ်မတော်ကနေနေမြရှင်းလင်းရေးတွေလှုပ်ဆောင်နေတာကြောင့် TNLA နဲ့တပ်မတော်ကြားတိုက်ပွဲဖြစ်ပွားနေစေလို့လူမှုကူညီရေးဖွဲ့ကတာဝန်ခံစိုင်းတန်းလှိုင်ကပြောပါတယ
်ခုတော့အဲ့ဒီကြေးရအုပ်စုတွေမှာကဏ္ဍကံနေကြားနေရတယ်လို့ပြောတယ်အဲကောင်းလားဟိုအထဲမှာလို့ပြောတယ်နောင်ဟာရကောင်းလားရ CLA ပဲဆွဲဆက်မတော်နဲ့အနည်းချက်ပုံကြည့်ကြေးရတွေလည်းဒီလက်နဲ့ကြည့်အတန်းတွေဆက်တိုက်ကြားနေရတယ
်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွင်းမှာ TNLA တန်းပလောင်တပ်ဖွဲ့ KIO ကချင်လွတ်လပ်ရေးဖွဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCS SSA စတဲ့ဖွဲ့တွေအခြေပြုလှုပ်ရှားနေကြပါတယ်မနေ့ကလည်း TNLA တပ်ဖွဲ့နဲ့မြန်မာတပ်မတော်တို့ကြားမန်တုံမြို့နယ်နော်ခူးကြေးရွာဒီမှာတိုက်ပွဲဖြစ်ပွားခဲ့ပြီးလူနေအိမ်ခြေတွေအိမ်မွေးတိရစ္ဆာန်တွေပျက်စီးဆုံးရှုံးမှုရှိခဲ့တယ်လို့ရွာသားတွေလည်းထွက်ပြေးသိမ်းရှောင်နေရတယ်လို့လည်း TNLA နိုင်ငံခြားဆက်ဆံရေးတာဝန်ခံဘူမှုသာပန်လှကပြောပါတယ်ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာမြန်မာတပ်မတော်နဲ့တန်းပလောင်တပ်ဖွဲ့တို့ကြားတိုက်ပွဲတွေဆက်စပ်ဖြစ်ပွားနေဆဲဖြစ်တယ်လို့တန်းပလောင်တပ်ဖွဲ့နဲ့တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့လည်းစည်ရေးသိမ်းမှန်နေဆဲဖြစ်ပါတယ်ရှမ်းပြည်နယ်အတွင်းဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခအတွင်းမှာရွာသားတွေအနေနဲ့နေရကနေထွက်ပြေးသိမ်းရှောင်နေရမှုဖမ်းဆီးညှဉ်းပန်းနှိပ်စက်တပ်ဖြတ်ခံရမှုတပ်သားသိဖြစ်စုဆောင်းခံရမှုလိန်ပိုင်းဆိုင်ရာအကြမ်းဖက်ခံရမှုတိုက်ပွဲအတွင်းထိခိုက်ဒေကြီးတန်ရရရှိမှုစတဲ့လူခုရေးတွေချိုးဖောက်ခံနေရဆဲအခြေအနေတွေမှာရှိနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ပါရှင်2015ခုနှစ်ထိုင်းမလေးရှားနယ်စပ်မှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရွှေပြောင်းအခြေချသူတွေလို့ယူဆရတဲ့ရုပ်အလောင်းတွေရဲ့အမှုနဲ့ဆက်နွယ်သူတွေအဖြစ်ဆွဆွဲထားတဲ့တရားခံတရားကြော်တွေက62ဦးကိုထောင်ဒဏ်28နှစ်ကနေ64နှစ်အထိထိုင်းတရားရုံးချုပ်ကပြစ်ဒဏ်ချမှတ်ခဲ့တာကိုထိုင်းနိုင်ငံရိုဟင်ဂျာအစည်းအရုံးကကြေညာကြောင်းပြောပြီးမြေဒီအမှုနဲ့ပတ်သက်တဲ့တာဝန်ရှိသူတချို့ကတော့လွတ်မြောက်နေစေဖြစ်တယ်လို့ပြောပါတယ်ဆက်သွယ်စုံစမ်းထားတဲ့ထိုင်းချေဆိုင် VOA သတင်းတောက်မတ်အေးမာကအပြည့်စုံကိုဆက်ပြီးတော့ပြောပြမှာပါ
ထိုင်းတရားရုံးချုပ်ကနေလူကုန်ကူးမှုကျူးလွန်ခဲ့တဲ့ထိုင်းစစ်ဗိုလ်ချုပ်မြို့တော်ဝင်ဟောင်းနဲ့အစိုးရအစ်စ်မြင့်အရာရှိကြီးတွေအပါအဝင်လူကုန်ကူးမှုမှာပါဝင်ပတ်သက်နေတဲ့မြန်မာနိုင်ငံသားအန်ဝါဆိုသူတို့ကိုအနှိမ့်ဆုံးပြစ်ဒဏ်28နှစ်ကနေအမြင့်ဆုံးပြစ်ဒဏ်64နှစ်ထိချမှတ်လိုက်တာပါထိုင်းနိုင်ငံမှာစစ်အစိုးရတက်လာပြီးတဲ့နောက်ပိုင်းလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုတေးချကင်တွယ်လာတာကိုတွေ့ရတာကြောင့်ဒီပြစ်ဒဏ်ချမှုတွေကိုကျေနပ်မှုရှိတယ်ဆိုပြီးထိုင်းနိုင်ငံရောက်ရိုဟင်ဂျာအစည်းအရုံးရဲ့ဥက္ကဋ္ဌဦးမောင်ကျော်နုကဆိုပါတယ
်အစ်ကျွန်တော်ပြောချင်တာကဖန်ကန်ပြည်ရဲ့လူဟင်ဂျာမှာအသိရှိတဲ့လူတွေကသူတို့ပြည်လူဟင်ဂျာတွေကရာနုညာသိရှိတယ်ဆိုတော့ကျွန်တော်သိတယ်အဒီကဒီလူကုန်ကူးမှုလုံးလိုက်လောက်ခဲ့ရလေလူဟင်ဂျာတွေပါလို့လောက်ခဲ့တာခဲ့နာပလီစီရဲ့ဘာရဲနောက်ပြီးတော့ဒီဒီတာမန်လူတွေရဲ့ဘာရဲဖန်ကန်ပြည်ရဲ့လူဟင်ဂျာတွေမှာလေကျွန်တော်အမြင်မှာကျွန်တော်ပြည်ချလာဝဲလာတော့ကျွန်တော်တည်ရတော့လောက်တဲ့ပြည်ချကြသူတို့ကသိရှိတဲ့လူတွေပါပဲသူတို့ပြည်ရကိုရအောင်ကြီးလေးနဲ့ပြည်ထိုင်ကိုရအောင်ပဲ။တိုင်းရောက်ရှိတဲ့ပါရီကဒါနောက်ဆက်တွေ့ပါပဲ။နောက်မှကြံကြေလာတော့ဒီအခုအဆွေအလက်ချက်မကောင်းတဲ့စမလို့ရှင်းနေပါလေ
။အခုဖမ်းဆီးခံရတဲ့တရားကြော်ထဲမှာအပြစ်ရှိတယ်လို့ယူဆရတဲ့ထိုင်းစစ်ဗိုလ်ချုပ်တဦးနဲ့အတူခရိုင်ဝင်ဟောင်းမြို့တော်ဝင်ဟောင်းတို့အပါအဝင်မြန်မာနိုင်ငံသားတွေပါဝင်တဲ့လူပေါင်း62ဦးတို့ကို
ထောင်တန်း22ခုနှစ်ကနေကိုယ်စက်လေးနှစ်အထိအပြစ်ပေးခဲ့ပေမဲ့ဒီအမှုနဲ့ပတ်သက်လို့အဓိကတာဝန်ရှိသူတချို့ဟာတင်းရှောင်မှုတွေရှိနေတယ်လို့လည်းဦးမောင်ကျော်ကပြောပါတယ်။အပြစ်မှားလို့နေရှိသေးတယ်။ကျိုးရတာဒီမှာရှိနေတယ်။တိုင်းနိုင်ငံမှာရန်ကုန်မှာရောက်ပြီးတော့ကိုယ်လုံးနေလို့ပြင်ကြရတယ်။ရန်ကုန်လို့တပ်ဆွန်လို့ပြီးတော့ဗီဇာမဟာရောပြီးတော့မလေးရှားအင်ဒိုနီးရှားမဟာရောဒီလိုလိုတ
တကယ်တော့မြန်မာနိုင်ငံသားနဲ့ဘင်္ဂလားနိုင်ငံသားတွေလိုယူဆရတဲ့ရုပ်အလောင်းပေါင်းတရာကျော်တွေ့ရှိပြီးတဲ့နောက်မှသာလူကုန်ကူးမှုတွေလုပ်နေသူတွေနဲ့ပါဝင်ပတ်သက်သူတွေကိုထိုင်းအစိုးရကရှင်းလင်းမှုတွေလုပ်ခဲ့တာကြောင့်လူကုန်ကူးမှုတွေညော့နေသွားတယ်လို့ပြောဆိုနိုင်ပါတယ်တကယ်တော့ထိုင်းနိုင်ငံထဲမှာအလုတ်ကန်ရှာဖွေဖို့လာကြတဲ့မြန်မာနိုင်ငံသားတွေဟာလူကုန်ကူးခံရမှုတွေဖြစ်နေတယ်လို့လည်းဆိုပါတယ
်ဒီမှာလူဟန်ကြရလို့ဘုံမကြီးလူတွေကလည်းအများကြီးခံရတယ်နော်လေဘုံမကြီးဆောင်းခံပြီးတော့ကျွန်တော်တို့ဘုံမကြီးတင်းကလူတွေပြေမရလူတွေအခုမှပဲနာဒီစီးပြီးတော့မှန်းမလာတဲ့လူတွေရောကျွန်တော်အများကြီးပါတယ်စာရခိုင်ပြည်နယ်ဆိုလို့ရှိရင်အာကန်ကလူဟန်ကြဒီမှာဒီရခိုင်လူမှုတွေရောလူမျိုးစုတွေရောအများကြီးတော့ဒီလူကုန်ကူးတကားရတယ
်ဒီနေ့ဇူလိုင်လ6ရက်နေ့နဲ့9ရက်နေ့တွေမှာလည်းထိုင်းမလေးနယ်စပ်မှာလူကုန်ကူးခံရတဲ့မြန်မာနိုင်ငံသားတွေကိုထိုင်းအနာပိုင်းကြီးကဖမ်းဆီးမိခဲ့တယ်လို့လည်းထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ကအမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ်
။အဲ့ဒီမလေးရှားနေစပ်အဲ့ဒီစတာဟိုဒါနော့အဲ့ဒီနေစပ်တော်ရဲမှာ15ရောက်အမိတယ်။အဲနောက်နေ့ခနေ့ရဲ့ခနလ2018နှစ်မှာလည်းပဲမြန်မာတွေ20မိတယ်။ဟို6ရက်နေ့မှာမိတဲ့15ယောက်ကတော့မော်လမြိုင်ကမလေးရှားကိုကူလာတဲ့ပင်ကလေးလူမျိုးတွေလို့ကျွန်တော်တို့တပ်ပုံရသိရတယ
်အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့2018ခုနှစ်နိုင်ငံတကာလူကုန်ကူးမှုဆိုင်ရာအစီရင်ခံစာထုတ်ပြန်ခဲ့ရမှာတော့21ရာစုအတွင်းလူပေါင်းသန်း20ကျော်လူကုန်ကူးခံရပြီးသက်ဆိုင်ရာနိုင်ငံတွေအနေနဲ့လူကုန်ကူးသူတွေကိုရာဇဝတ်မှုကျူးလွန်သူတွေအဖြစ်ထိတိယောက်ယောက်အရေးယူပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကပြောကြားခဲ့ပါတယ်ဒီနှစ်အစီရင်ခံစာထဲမှာတော့နိုင်ငံပေါင်း189နိုင်ငံရဲ့လူကုန်ကူးမှုအခြေအနေတွေကိုဖော်ပြခဲ့ရမှာ36နိုင်ငံဟာလူကုန်ကူးမှုတိုက်ဖြတ်ရေးတွေကိုအပြည့်အဝပူးပေါင်းဆောင်ရွက်တဲ့နိုင်ငံအဆင့် Tier 1အဖြစ်သတ်မှတ်ခံခဲ့ရပါတယ်။နောက်နိုင်ငံပေါင်း80ကတော့ Tier 2အဆင့်အဖြစ်သတ်မှတ်ခံခဲ့ရပြီးထိုင်းနဲ့မြန်မာအပါအဝင်တခြားနိုင်ငံပေါင်း55နိုင်ငံကိုတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာစောင့်ကြည့်ခံနိုင်ငံအဆင့် Tier 2အဖြစ်ဖော်ပြထားပါတယ်။ပြန်နိုင်ငံပေါင်း23နိုင်ငံကတော့လူကုန်ကူးမှုတိုက်ဖြတ်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့အစိုးရဆုံးနိုင်ငံ Tier 3အဖြစ်သတ်မှတ်ထားပါတယ်ရှင်
။ VOA မြန်မာပိုင်းသတင်းတောက်မတ်အေးမှာပါရှင်။အခုလိုထိုင်းဆိုရကပြင်းပြင်းထန်ထန်စတင်ဖြိုခွဲနှိမ်နင်းနေတဲ့ဒေသတွင်းလူကုန်ကူးရာဇဝတ်ကိုင်းမှာအဓိကကြိုးကင်သူတွေလို့ဆွဆွဲခံထားရတဲ့ဘူးတီတောင်မောင်တော်နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကမွတ်စလင်လုပ်ငန်းရှင်တချို့ကတော့လွတ်မြောက်နေဆဲရှိတယ်လို့ဒီအမှုမှာအစကနေအဆုံးထိပါဝင်ပတ်သက်ကူညီခဲ့သူတဦးက VOA ကိုပြောပါတယ်ဆက်ပြီးတော့နားဆင်ပါရှင်ထိုင်းနိုင်ငံမှာအကြီးကျယ်ဆုံးလူကုန်ကူးမှုနှိမ်နင်းရေးတာဒကအနေနဲ့ဇူလိုင်လ19ရက်နေ့ကထိုင်းစစ်ဗိုလ်ချုပ်တဦးအပါအဝင်အစိုးရအစိုးရအရာရှိကြီးတွေနဲ့ရဲအရာရှိတွေကိုထိုင်းတရားရုံးချုပ်ကနေကြီးမားတဲ့နှစ်ရှည်ထောင်ဒဏ်အသီးသီးချမှတ်ခဲ့ပါတယ်ထိုင်းမလေးရှားနယ်စပ်မှာ2015ခုနှစ်တုန်းကမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကလာတဲ့သူတွေလို့ယူဆရတဲ့လူကုန်ကူးခံရသူရုပ်အလောင်းတွေအစုလိုက်ပြုံလိုက်တွေ့ရှိခဲ့ရကနေဒီရာဇဝတ်မှုကိုထိုင်းအစိုးရကခြေရာခံခဲ့တာဖြစ်ပါတယ်လူကုန်ကူးသူတွေဟာရွှေပြောင်းလာသူတွေကိုနှင်းပန်းတပ်ဖြတ်မဒိန်းကျင့်စတဲ့ကျူးလွန်မှုတွေရှိခဲ့တယ်လို့ထိုင်းအစိုးရကပြောပါတယ်လူကုန်ကူးမှုမှာလက်စားခဲ့တဲ့ထိုင်းအာဏာပိုင်တွေကိုထိုင်းအစိုးရကပြင်းပြင်းထန်ထန်အရေးယူနှိမ်နင်းနိုင်ခဲ့ပေမဲ့ဒီအမှုမှာကိုထီလက်ရောက်ပါဝင်ခဲ့ကြသူတချို့ကတော့အိမ်နီးချင်းနိုင်ငံတွေမှာလွတ်မြောက်နေဆဲရှိတယ်လို့ဒီအမှုကိုအစကနေအဆုံးထိပတ်သက်ပါဝင်ကူညီခဲ့သူတဦးက VOE ကိုပြောပါတယ်သူ့လုံခြုံရေးအရာသူ့အမည်ကိုတော့ပြောဆိုခြင်းမရှိပါဘူး
ကျွန်တော်တို့လူကံကတော့ဒီအချို့တပြည့်ရခိုင်ပြည်ပကမစရင်တချို့နဲ့ဘင်္ဂလားဒေ့ရှ်ပကမစရင်တချို့လူကုန်ကူးတဲ့လူဆိုတာလေရရဆက်ဆက်လုပ်တဲ့လူတွေကိုကျွန်တော်တို့ကတရားဆွေးခိုင်းတာအဲ့လိုမျိုးလုပ်ခိုင်းတဲ့တရားလို့နေကျွန်တော်အဲ့လိုပုံစံနဲ့လုပ်ခဲ့တာလုပ်ခဲ့တဲ့ကကြတဲ့ဒီလိုမျိုးအကြီးကြီးတောင်ပါလာမယ်ဆိုတော့ကျွန်တော်တို့ကောင်းသေးမှတော့မရှိဘူးကျွန်တော်တို့ရှိနေအောက်ခြေကလူတွေကိုပဲပြောင်းလဲလုပ်ပြီးအောင်မှာဟိုဘက်ကဒီဘင်္ဂလားဒေ့ရှ်ကမစရင်တချို့နဲ့ရခိုင်ပြည်ကမစရင်တချို့ကိုပဲအဲ့ပြီးတော့မကြတဲ့တချို့ကတော့ဟိုပေါ့ဒံငွေတွေပါလေလည်းမရှာပြီးလုပ်ပြီးမယ်လေကျွန်တော်တို့အဲ့လိုထင်သေးတယ်
ဒီလူကုန်ကူးမှုမှာနောက်ွယ်ကကြိုးကင်သူလို့ဆွဆွဲခံရတဲ့မြန်မာပတ်စပို့ကင်ဆောင်ထားသူမွတ်စလင်အမျိုးသားစိုးနိုင်ခေါ်အန်ဝါဟာပြစ်မှုကျူးလွန်ကြောင်းထင်ရှားတဲ့အတွက် ထိုင်းတရားရုံးကနေထောင်ဒဏ်94နှစ်ချမှတ်ခဲ့ပါတယ်။ဒါပေမဲ့ဆိုးနိုင်ရဲ့နောက်ကွယ်မှာအရေးပါတဲ့မွတ်စလင်လုပ်ငန်းရှင်တထေးတချို့ရှိနေပြီးသူတို့ဟာဒေသရင်းနိုင်ငံတွေမှာလွတ်မြောက်နေတယ်လို့အမှုမှန်ပေါ်အောင်ကူညီပေးခဲ့သူကပြောပါတယ်
။မွန်ဂိုပီကရမီစစ်တေကဒန်တချို့လူတွေရဲ့ပြည်ဘင်္ဂလားဒေ့ရှ်ကဒန်တချို့လူပုံကူရဲလူတွေရဲ့ကျွန်တော်လွတ်မြောက်နေတယ်။အဖမ်းမကန်ရဘူးသူတို့ထိကနေအဲ့လိုမျိုးအကြောင်းကြားတာပေါ့။ဒီအန်ဝါကောဆိုးနိုင်ပေါ့လေ။သူကအကြောင်းကြားလို့သူကခပေးသွားတယ်လူမျိုးကြီးဒီအနော်ကကျတော့ခမကဲမသူကဟိုဟာလေတာဝန်ခံပေါ့ပြီးတော့သူနောက်ကွေကဘသူလေးရှိလဲဆိုတာဟာကိုကျွန်တော်တို့ကဖော်ထုတ်ဖို့လိုတယ်တရှိစင်ရန်ကုန်မှာရှိတယ်ဒီကနေသွားပြီးအဲ့ဒီမှာရှောင်းနေတာပေါ့နော်ရန်ကုန်တရှိစင်နေဟိုမလေးရှားပိုင်ကျတော့အဲ့ဒါလေးအဲ့ဒီမှာပဲ CID မလေး CID ကဆိုဖိုင်ပြီးတော့မှပတ်ဆိုင်ကြီးပြီးလုပေးလိုက်တာတော့ဘာလို့ရှိသေးတရှိစင်ဣန္ဒိုနီးရှားကခပေးသွားတာလို့ရှိတယ်ကျောင်းတော့ရကိုင်းပြည်နေကပဲရကိုင်းပြည်နေမမွေးရင်ဘင်္ဂလားဒေ့ရှ်မှာကြီးလာတယ်တချို့ကလည်းနိုင်ငံကြမှာကြီးလာတာပေါ့တချို့ကလည်းဘင်္ဂလားဒေ့ရှ်နိုင်ငံသားတွေလည်းပါတယ
်2000ခုနှစ်နောက်ပိုင်းကစတင်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကနေဒေသရင်းအာဆီယံနိုင်ငံတချို့ကိုဘင်္ဂလားပင်လယ်အော်ကနေတဆင့်လှေတွေနဲ့ထွက်ခွာတဲ့ရွှေပြောင်းအလုတ်လုတ်ကင်သူအရေးအတွက်များလာတာဖြစ်ပါတယ်။2012ခုနှစ်နောက်ပိုင်းရခိုင်ပြည်နယ်ပဋိပက္ခကြောင့်ဘင်္ဂလားဒေ့ရှ်နေဆက်ကိုမွတ်စလင်တွေအစုလိုက်ပြုံလိုက်ထွက်ပြေးလာပြီးတဲ့နောက်လူကုန်ကူးမှုဟာဒေါ်လာတန်းနဲ့ချီလဲပတ်နေတဲ့လုပ်ငန်းအဖြစ်မွတ်စလင်စီးပွားရေးသမားတချို့ကစတင်လုပ်ကင်လာခဲ့တယ်လို့အဲ့ဒီအမည်မဖော်လူသူကဆိုပါတယ
်။အကြီးစားစီးပွားရေးပေါ့လေအဲ့လိုမျိုးဖြစ်သွားပြီးတော့မှလူကြီးတွေပါပါလာတယ်တချို့တတိတွေပေါ့လေမွတ်စလင်တတိတွေအားဒီမှာသူ investment လုပ်တာပေါ့ကလေးကြီးကြီးဝေပြီးတော့မှအဲ့ဒီမှာဘလောက်တိပါလာလဲဆိုတော့နောက်ဆုံးတိတဲ့အတိုင်းပဲအနာဝိုင်းတွေတော့အဲ့လိုမျိုးပါလာတာပေါ့တဝက်တဝက်ကိုမြန်တယ်အဲ့ဒီနုံးမဲ့ဘလောက်မြန်လဲဆိုတော့2013 14နဲ့ဒီ15ကြာတိမှာပေါ့ဒီသုံးနေတာမှမနဲ့နေခွင့်ကြောင်းပေါ့နော်အဲ့ဒီအတိမှာသူတို့မြန်တယ်ဆိုတာသူတို့လူတယောက်ကိုဘက်ငွေ6000ယူရင်သူတို့မှ3000နဲ့3000ကိုပေါ့အနည်းဆုံးဘက်ငွေ3000ဒေါ်လာ1000ပေါ့အဲ့ဒီတော့မသိဒီတံခါးအဲ့လိုမြတ်တဲ့ခါမှာလူကဆက်လက်တည်းမှာလူလေးရလောက်ပါတယ်တချို့စင်နားရပေါ့ဘလောက်လို့တွေ့ခဲ့ကြည့်ဒေါ်လာ1000လို့ဆိုရင်တုံတောင်ရတာပေါ့ကျန်တဲ့ဟာကိုကျတော့အနာပိုင်းကိုပေးရတာနဲ့ဟိုဘက်ဘင်္ဂလားဒေ့ရှ်ဘက်ကိုပေးရတာနဲ့လင်ကီမှာဈေးရိတ်ကြီးတာနဲ့အဲ့ဒါလေးပေါ့
လူကုန်ကူးသူတွေရဲ့နှင်းပန်းနှိပ်စက်ပုံတွေကိုလည်းသူကအခုလိုပြောပြပါတယ
်တချို့လူတွေစိတ်နဲ့သူကဟိုဘာစီးလဲမသိဘူးကျွန်တော်တို့ထိထားတာတော့ဟိုစင်ကိုကျွေးတဲ့အမောကနေအောင်စင်ကိုကျွေးတဲ့စီတမျိုးကိုသူကဆက်လေပေါ်မှာသမီးနဲ့ညီနဲ့အဲ့လိုမျိုးရောက်ပြီးကျွေးထားတာလို့ပြောတယ်။အဲ့လိုမျိုးနဲ့သူတိုင်းမလေးနေတဲ့ the knock area ဘလံဘာရဲစတုန်တို့ဘာလို့တချမ်းညာတွေအများကြီးရှိသေး။အဲ့ဒီညာတွေမှာခူလူတွေကဆက်လေပေါ်ကနေတက်လာတာနဲ့သူအဲ့ဒီမှာရောက်ကပြစ်ပစုံသွားတာလို့အဲ့ဒါတွေလေ့ရှိသလိုအရိုက်ကင်ရလို့စုံသွားတာလေ့ရှိတယ်။တချို့လူတွေကကျတော့ဒီရသေးဘူးလို့ပေါ့။မိုးရွာတဲ့ကကျတော့အောက်ကနေသူလတ်စကင်းဘီအီဂျာနေအဲ့လိုမျိုးအစားအသောက်ပုံမှန်မဟုတ်ဘူးအဟာရရဲရှုလေးပြီးတော့မှသူတို့ကများတော့အပြင်ယောဂဖြစ်တာတော့ဟိုပါဘောနီသူ swelling လို့ခေါ်တာဟိုရောင်လာဘောအဲ့ဒါလေးဖြစ်ပြီးတော့မှ diarrhea ဖြစ်ပြီးတော့မှ when show ယောဂဖြစ်ပြီးတော့အဲ့လိုမျိုးဆုံးသွားလိုက်ပြီ
အမှုစတင်ပေါ်ပေါက်လာတဲ့အကြောင်းရင်းမှလည်းလူကုန်ကူးသူတွေအချင်းချင်းအဝေးမတဲ့အချင်းချင်းတက်ဖြတ်ရာကနေထိုင်းအာနာပိုင်တွေစတင်ခြေရာခံနိုင်ခဲ့တာဖြစ်တယ်လို့သူကဆိုပါတယ်ဒါပေမဲ့လည်းဒီအမှုကိုစတင်ကင်တွယ်တဲ့အချိန်ကစပြီးသူအပါဝင်အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့ရဲအရာရှိကြီးတွေမျက်မြင်သက်သေတွေစကားပြန်တွေအားလုံးနီးပါးအသက်အန္တရာယ်ချင်းချောက်ခံခဲ့ရကြောင်းအဲ့ဒီအမည်မဖော်လူသူကပြောပါတယ်ရှင်တောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်မကြခင်နားဆင်ရမယ့်ကျမ်းမာရေးကဏ္ဍမှာတော့တင်မော်ဒီရဲ့ကျမ်းမာရေးအကျိုးကြီးမားပုံအကြောင်းကိုတင်ပြမှာပါတောက်ကြနေနေတဲ့ခင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေညခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိလိုင်းဒိုမီတာ32 40 50နဲ့လိုင်းလက်မီတာ190တို့ကနေဆက်လက်ထုတ်လင်းနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
1ကီလို၄ဒိန်ရှိတဲ့ဥမဒီစလုံးပါဆိုလို့ရှိရင် energy စွမ်းရည်အနေနဲ့23ကီလိုကယ်လိုရီပါပါတယ်စီတက်က70ဂရမ်
ဒါကတော့တင်မောသည့်ရဲ့အကျိုးအာနိသင်အကြောင်းပြောပြထားတဲ့ကျန်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်အစုံကြားဖို့ရှိပါတယ်။တိုင်းရင်းသတင်းလှော်ကိုလည်းတင်ဆက်အောင်မှာမို့သရရှင်နေစောင့်မျှော်နားဆင်ကြပါရှင်။အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါ။
ဒီမြင့်တွေကျင်ပြတ်မင်း idiom အတုံးကတော့
beating a dead horse
ဆိုတာပဲဖြစ်ပါတယ်ဆာလုံးမောင်က b e a t i n g beating ကရိုက်တာနှက်တာ a d e a d dead theta h o r s e horse ကမြင်းဆိုတော့စကားပိုက်တစ်ခုလုံးရဲ့လုံးကောက်ဒီဘယ်ကတော့သေနေတဲ့မြင်းကိုရိုက်တဲ့သဘောပါခိုင်းကျင်လို့သေနေတဲ့မြင်းကိုရိုက်နှက်တယ်ဆိုရင်ရိုက်တဲ့လူသားလက်နာမဲသေးနေတဲ့မြင်းကတော့ပြန်အသက်ရှင်လာမှာမဟုတ်တဲ့သဘောဖြစ်လို့အကျိုးမရှိတဲ့သဘောကိုဆက်လုပ်လို့ရှိရင်ဘာမှကိုယ့်အတွက်ရလတ်မဖြစ်ထွန်းတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာမှာလဲကျွဲပါဆောင်းတီးသဲသဲရေသွန်းဆိုတဲ့စကားမျိုးလို့ပေါ့။အကျိုးမရှိမဲ့ဟာမျိုးမျှော်လင့်ချက်ကင်းတဲ့ဟာမျိုးမှာခေါင်းမာပြီးဘာပဲပြောပြောဘာပဲလုပ်လို့ဘသူကပြောပြောတုတ်တုံမှမလှုပ်ပဲအချိန်ကုန်ခံလေးကုန်ခံပြီးလုံနေတဲ့အလုပ်မျိုးကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Group ပြီးတဲ့ဥပမာကိုနားဆင်ကြကြရအောင
် You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
သူကိုအရက်ဖြတ်ဖို့ခင်ဗျားပြောနေတာလေကုံယုံပါပဲဗျာအချီနီပါသူကအသက်သာအသေးခံသွားမယ်အရက်ဖြတ်မယ်လူစားမျိုးမဟုတ်ဘူးဗျာလို့အတိအပြရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
You're beating a dead horse by telling him to quit drinking. He'd rather die than stop drinking.
မျော်လင့်ချက်မရှိဘူးဆိုတာကိုသိရနဲ့လေကုန်ခံအပင်ပန်းခံပြောနေတယ်လုံနေတယ်ဆိုရင်ဘယ်လိုပြောမလဲ
Beating a dead horse
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
ဒေါ်လာလာတန်းတင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOE မြန်မာပိုင်းရုပ်သံမှာလည်းကြည့်ရှုအားပေးနိုင်ကြပါတယ်ရှင
်။ဒေါ်လာရှင်များရှင်။ Netherlands နိုင်ငံမှာလူငယ်တွေ10နှစ်အတွင်းရာဇဝတ်မှုတွေကျဆင်းလာတာပြည်မှုကျူးလွန်သူတွေအပေါ်အပြစ်ပေးတဲ့ပုံစံပြောင်းလဲလာရတာကအကျဉ်းသားမရှိသလောက်ဖြစ်လာနေတာကြောင့်အကျဉ်းထောင်တွေပိတ်ပင်နေရပါတယ်။အကြီးတန်းအယုတ်ဆိုးတဲ့မှုခင်းတွေအပါအဝင်ရာဇဝတ်မှုသတင်းတွေမကြာခဏကြားနေရတဲ့မြန်မာနိုင်ငံမှာရောရာဇဝတ်မှုကြဆင်းရေးပြစ်မှုကျူးလွန်သူတွေကိုပြုပြင်ရေးဘာတွေလုပ်နိုင်မလဲဆိုတာကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုတဲ့သူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညထိုင်ရိုက်လေးလိုက်ဆက်စင်ကကြိုဆိုပါရစေ
။ဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ဆက်မှာပါ။တင်မောသည့်ရဲ့ကျမ်းမာရေးအကျိုးအာနိသင်ကြီးမားပုံအကြောင်းဒီတစ်ပတ်တင်ပြထားပါတယ်။မြန်မာနိုင်ငံမှာလူကြိုက်များပြီးလွယ်လွယ်ကူကူရတဲ့တင်မောသည့်ဟာခန္ဓာကိုယ်အစိတ်အပိုင်းများစွာကိုကောင်းမွန်စေပြီးယောဂါတွေကိုလည်းကာကွယ်နိုင်တယ်လို့ဆိုပါတယ်။ဒီအကြောင်းအထွေထွေဆေးကုသမှုသမားတော်ကြီးဒေါက်တာမင်းစိုးဦးကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคตะมาโรจีด็อกเตอร์เมซูครับเนี่ยဒီတင်ပေါ်သေးကကျွန်တော်မြန်မာနိုင်ငံမှာလူကြိုက်များတဲ့အဖြစ်ပေါ်ဆီကနော်အလွယ်တကူလည်းရနိုင်တဲ့အတွက်ဒီကျန်းမာရေးနဲ့ပတ်သက်ပြီးတော့ဘလို့ဒီကောင်းကျိုးဆိုးကျိုးရှိတယ်ဆိုတော့ကျွန်တော်တို့ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်ဆီကတချို့ကလည်းတင်ပေါ်သေးစားလို့ရှိရင်ဒါ1 Aza ဖြစ်တယ်ဆိုပြီးတော့ဒီမြန်မာယူဟာဒလေးရပါတော့အဲဆင်ကျင်ကြဖို့ပြောတာလည်းရှိတဲ့အခါကျတော့ဆီကတင်ပေါ်သေးနဲ့ပတ်သက်ပြီးတော့ဘလို့အာဟာရဓာတ်တွေပါတယ်ဆိုတော့လည်းစပြီးတော့ရှင်းပြပေးပါလား
ဒီတင်ပေါ်သေးရဲ့နေရာမှာတော့လူကတော့ဒီကိန်းရောသားနဲ့ရစံအတူသေးတယ်အလုံးစုံသုံးဆိုင်သူစားခြင်းမရှိတယ်ဓာတုသိနာသုံးထားခြင်းမရှိတယ်ဘဝတိမောဒီပေါ့ပတိမောဒီမှာအဆအဟာရတွေတောင်းယူဖို့ကဆွဲဆန့်ပြည့်စုံလိုက်တဲ့အခါမှာတော့1ကီလို၄တိရှိတဲ့ဥမောဒီအလုံးအောင်ဆလုပ်ခြင်းအနေစီစွမ်းရည်အနေနဲ့23ကီလိုကယ်လိုရီပါပါတယ်စစ်တီတက်က70ဂရမ်ဓာတက်ကတော့10ဂရမ်5ပါလို့ခေါ်တဲ့အမြင့်ပမာဏက2ဂရမ်ပိုဒီန်တက်ကပုံရတသမလေးခုကရန်စီတက်ကအပါသလောက်ဖြစ်ပြီးတော့ဗီတာမင်နဲ့အထူးကသစ္စာတည်းဒီသွားပါဝင်တဲ့အတွက်ကြောင့်လို့စက်မရီကိုထောက်ဖို့ပြင်နိုင်
ပါဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အစီတက်လည်းနည်းတာဖြစ်တဲ့အပြင်ဒီအာဟာရဓာတ်တွေလည်းတော်တော်များများပါနေတာဖြစ်တဲ့အတွက်ဆရာကြီးဂျမရီတဲ့ဘလူးကောင်းကျိုးတွေရှိစေလဲဆရာကြီ
းအတုံးရတာတော့အသားလေးကိုစုပြေတဲ့အာမီတင်ကိုသုံးကြတာများပါအထူးသဖြင့်ဒီလိုသမီးတွေအနာကိုဖြစ်ပြေမှာဆိုလို့ရှိရင်တင်မောဒီပါတယ်ဆိုပြီးတော့ငနာလာတယ်တွေ့ရပါအဲတင်မောဒီကိုဖြီးပြီးတော့အဝိုင်းပုံစံပြုလုပ်ပြီးတော့ညနာမှာကပ်ပြီးလို့ရှိရင်ဝက်ချန်တင်တင်နဲ့မြေတောက်လေးကိုကျောက်ကင်းစေတာအသားရည်ကိုနည်းနည်းတက်ကောင်းစေတာနောက်ပြီးတော့တင်မောဒီမှာဆိုလဲဗီတာမင် C တို့ဗီတာမင် E တို့ဒီဒါတင်တင်ကတော့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့ရေတားဖြစ်စင်းမှုဟာနေတောက်ခဲ့ပြည်တယ်ဒီနောက်ပေါ်မှာရှိတဲ့အရေးကြောင့်ကိုဆက်ပေးပြီးတော့ဒီပြူပြတာဖြစ်ပါတယ်
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့တင်ပေါ်သည်စားတာကြောင့်ဆရာကြီးနောက်ထပ်ကျမကြီးကောင်းကျိုးပါလိမ့်ရှိနေတယ
်ဘာလို့အပြီးမှန်တို့ရဲ့သဘာဝအတိုင်းဖိုက်ဘာများပါတယ်ပြီးတော့ဗီတာမင်သက်တည်နဲ့အန်တီအောက်ဆီဒန့်တွေပါတဲ့အတွက်ကြောင့်မလို့အသုံးဝင်မှုကများအပြင်စားမယ်ဆိုလို့ရှိရင်ခုခန္ဓာအလေးပြင်ဝိသနေတဲ့လူကြီးကိုအသုံးဝင်အခုမှရေတပ်ပြင်တဲ့ပါတဲ့အတွက်ကြောင့်မလို့အခုလွယ်လူကြည့်စေစာလောင်မှုကိုတားဆီးတဲ့အတွက်ကြောင့်မလို့စားတော့ဆော့စားနိုင်ပြီးတော့ခုခဏလေးပြေကိုဆော့တဲ့နေရာမှာအတွက်ဝင်ပါတယ်။ဒါဆက်ကသူကအစာကိုစီနေစေတာသူ့မှာအစာကိုစီနေပြီးနိုင်တဲ့ update ကိုခေါ်တဲ့အင်ဂိုင်းတက်ပါဝင်ပါ။အဲကြောင့်မလို့အစာမကြည့်ရင်ဒီအင်္ဂလိပ်စင်းများကိုလည်းသက်သာကြောက်ခြင်းစေ။နောက် wind ကိုလည်းကျတော့တားဆီးတဲ့အတွက်ကြောင့်မလို့ဒီကောင်းရှိတဲ့လူတွေက wind ချုပ်ပြင်လို့ရတာ။ဒါကကြောက်လို့ရှိရင်လည်းဒီကုန်းရောက်အောင်လည်းပဲသက်သာစေပါ
ဟုတ်ကဲ့ဆရာအခုလိုအစာလမ်းကြောင်းနဲ့ပတ်သက်ပြီးတော့ကောင်းတာတွေရှိတာအပြင်နောက်ထပ်ရောဆရာတခြားခန္ဓာကိုယ်အင်္ဂါတွေအတွက်ကောင်းတာတွေရှိသေးလား
ကျန်းစာရောဂါတချို့ဖြစ်ပေါ်မှုကခံရတယ်လို့ဆိုတာဒါတော့အပြီးမှန်မှာပါတဲ့အတွက်ကြောင့်မလို့သူတစ်ခါတော့ဒီမောဒီမှာပါဝင်တဲ့ဗီတာကာယိုတန်တင်းတို့လူပင်းတန်တင်းတို့နောက်ဗီတာမင်စီတရားဆိုလို့ရှိရင်အင်္ဂါဆက်သာဖြစ်ပေါ်စေတယ်ရှင်မဘဘလမဖာရက်ကိုမီနီတန်နီလိုလည်းပဲတည်ရ။အားဖြင့်ခုနလိုမျိုးစီဝေးပေါင်းစီနေစီပြီးတဲ့အခါကျတော့ဥရန်ကြောင့်အချောက်ကိုဆက်ဆက်ပြီးပြီးဝင်းလီမှန်ကန်စီတဲ့အတွက်ကြောင့်မလို့ဥမာကြီးကင်ဆာရောဂါဖြစ်ပေါင်းမှုကလည်းအောက်ပဲပြည့်တယ်လို့ဆိုပါ
တယ်။ဟုတ်ကဲ့ဆရာ
။တန်နီတန်နီနေနေကြတော့စီသက်ကိုလည်းချစီတာ။အဲကြောင့်ပြည်ရမှာအစီငါးပြားကြီးဆောင်ဖြစ်တဲ့နှလုံးသွေးကြောပိတ်ကွယ်နှလုံးရောဂါရတာတို့ဘုံနောက်ပြည့်ကြောပိတ်ကြောလေးဖြတ်တာတို့အဲ့ဒါကိုလည်းကောင်းဝင်ပြီပါ။သူဒီမြေမောဒီနိုင်ပိုဒစီယန်တက်ဒီပါဝင်တဲ့အကြောင်းမလို့ကျေကျေရောကောင်တက်ပါသေးတ
ယ်။ဟုတ်ကဲ့ဆရာ။တခြားအင်္ဂါ၄ဘိုင်းတွေရောကောင်းစီတာရှိသေးလားဆရာကြီ
း။ Yes, see me I go chilling the road. အဖို့ဟိုတန့်စင်ပြီ။ Yes, see မကလို့ကျန်သူတစ်ဖြည်းနေရာအောက်မှာညောင်ကြီးသူ့အောက်မှာလောလောဆယ်ရဲ့သူတွေမှာဆိုလို့ရှိရင်ဒီ Yes, see မအတွင်းတွေနေဖြစ်တတ်ပါတယ်။အဲ့ဒါဒီကိုလေဒီမောဒီစာချင်းဖြင့်အတော်ပဲပြည့်တယ်လို့ဆိုပါတယ်။ဟုတ်ဆုံးနဲ့ပတ်သက်လို့စိတ်တောက်တဲ့သူတွေဟောကိုယ်ရင်စိတ်မတောက်တော့လည်းပဲစိတ်ငြိမ်ဖို့ရှုချက်နေတဲ့သူအထုတ်ပြရတယ်နာရာချီဆောင်ရမ်းတက်ပါတော့တင်မောဒီမှာအများများပါဝင်တဲ့ဗတ်တမီအစ်တက်ကအဆုံးအမစီကိုတက်တာစီလို့စာပြအာဒီရောင်ပြီးတော့လည်းရင်းနာတာတို့ဆောက်ဆုခြင်းတွေကိုလည်းတက်တာဆောက်ရင်းစီတယ်ဆန္ဒသင်္ကြန်ယောဂကိုလည်းတက်တာစီတယ်လို့ဆိုပါတယ်ကိုကံအားနှစ်ခုပဲပဲသူပါစီပါဒါကြောင့်မလို့အင်းမီနာစီဆောက်ဆုယောဂနဲ့နောက်ထပ်ဒီရောဂါဖြစ်ပေါ်မှုလေအကောင်ကြီးပြပါ။ဒီမှာအဝင်တဲ့တချို့ကြောင့်လို့လည်းပဲ စိတ်ညစ်ရောင်းကဲခဲမှုကလည်းတက်တာကြောက်ရင်းစိတ်သာကိုဖြစ်ရှိရ
ဟုတ်ကဲ့ဆရာတော့ဒီစိတ်ပိုင်းဆိုင်ရာရောဆရာသမောတိအနေနဲ့အကျိုးကျေးဇူးရှိနိုင်တယ်လား
ရှိတယ်လို့လည်းဆိုပါတယ်သမောတိမှာပေါင်းတဲ့ဗိုက်တာမင်စီရာဆိုလို့ရှိရင်စိတ်ဖြည့်ဆည်းမှုနဲ့ကင်မန်နဲ့မျိုးအောင်ပြည့်ပြောက်ပြီးတော့စိတ်လူပါနန်းဆန်းကြောက်ရဲလို့ဆိုဆက်တဲ့ဆက်ကတော့မြေသမီးတွေကမြေသမီးတွေသာစင်ရာဒီလာတဲ့အခါမှာစိတ်ဆင်းမှုညာပြခြင်းမရှိစေဖို့အတွက်သမောတိအသိဉာဏ်ကိုတောက်ပြီးနိုင်ပါဘဝဆောင်မိခင်နေဘဝဆောင်နေဒီမှာကျိုးတာအနာသူဝေးထားတဲ့ချက်တဲ့ဆိုလို့ရှိရင်လည်းသမောတိမြင့်စိတ်ကိုနေ့စဉ်စားပြီးခြင်းဖြင့်သက်သာစီနေနေလို့လည်းဆိုပါ
ဟုတ်ကဲ့ဆရာတော့ဒီနေရာမှာကိုဝင်ဆောင်မိခင်နေနဲ့အထူးသဖြင့်ပေါ့နော်သမောတိဒီမစားဖို့ယူရတလေစဉ်းစားချက်လေးတွေရှိတဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်လို့ဆရာကြီးဘယ်လိုပြောချင်လဲ
ကိုဝင်ဆောင်မိခင်က food allergy လို့ခေါ်တယ်သမောတိနဲ့ဓမ္မဖြစ်တဲ့နေရာမျိုးရှိတယ်ဆိုလို့ရှိရင်တော့အနည်းရှိနေတာပေါ့သမလို့လည်းအဲ့လိုမျိုးမရှိဘူးအလုံးစုံနဲ့မစားဘူးဆိုလို့ရှိရင်တော့ကိုဝင်ဆောင်ပြီးခင်နေတဲ့ကော်ဒရစ်သားအကဲကောသူ့ဆိုတဲ့ဆိုလို့ရှိရင်ကောင်းကျိုးကိုဖြစ်စေနိုင်တ
ာဟုတ်ကဲ့ဆရာနောက်ထပ်ရောဒီဝင်းအေးစာဖြစ်တဲ့ဆိုပြီးတော့ပေါ့နော်စိုးကျိုးတွေရှိနေတယ်လား
အဓိကတော့ဒီသမိုးဒီနဲ့မျက်မှတ်တဲ့လူတွေရှိတဲ့ပေါ့အဲ့လိုမျိုးလူတွေစားသုံးလို့ရှိရင်တော့ဖို့လာကြည့်လို့ခေါ်တဲ့အစာအစာနဲ့တမ်းတဲ့အတွက်ကြောင့်မလို့ဇာရနေဝေဒနာ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဓာတ်မတည်တာတွေ့လို့ရှင်တော့ကျွန်တော်တော့အားရအားဖြင့်အလွန်ကောင်းမွန်တဲ့အသိဉာဏ်လိုပြောပါပါဆရာနော
်ဟုတ်ကဲ့ဆိုတော့သမောတိကပို့ပြီးတော့နောက်ပိုင်းမှာဆက်မရတဲ့အထောက်အကူပြုမှုများတယ်ဆိုတဲ့အချက်လေးတွေသိရှိရလာ
ပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမရေးကဏ္ဍကိုကျမတို့ VOA မြန်မာပိုင်းရဲ့အင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မရွေးနားဆင်ဖတ်ရှုနိုင်ကြပါရရှင်။အခုတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ဝါပြည်သွေးစည်းညီညွတ်ရေးအဖွဲ့UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးတော့ KIO ကလိုင်စာမှာလူထုရှင်းလင်းပွဲလှုပ်ဆောင်ခဲ့ပါတယ်။ရခိုင်ပြည်နယ်မောင်နှောခရိုင်အတွင်းမှာဒေသန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့ရဆိုတာနဲ့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူအခွင့်ရေးအခြေအနေဆိုင်ရာအထူးအစီရင်ခံစာတင်သွင်းသူ Miss Yanhili ဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့အရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံခဲ့တဲ့အကြောင်းတွေကိုကြားကြားရမှာပါရှင်။
ကျမကနူးပန်ပါသတင်းတွေကိုနက်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါကချင်လူလတ်ရေးအဖွဲ့ KNO ဟာညှို့ညွတ်သောတိုင်းရင်းသားဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝါပြည်သွေးစည်းညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးလုံခြုံရေးအခြေအနေကြောင့်ကချင်လူထုကိုကြိုတင်အသိပေးမှုမပြုလုပ်နိုင်ခဲ့တာဖြစ်တယ်လို့ KNO ဒုဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ဘန်လာကဇူလိုင်လ18ရက်နေ့မှာကျင်းပတဲ့လိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်KIO ဟာဝါအဖွဲ့ဥဆောင်တဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC မှာပူးပေါင်းဖို့အတွက် KIO ဘဟုကော်မတီကအချိန်ကြာဆုံးဖြတ်ပြီးမှလှုပ်ဆောင်တာဖြစ်တယ်လို့ရှမ်းပြည်နယ်မြောက်ပိုင်းဒေသအတွင်းတိုင်းရင်းသားတော်လှန်ရေးအဖွဲ့တွေပူးပေါင်းမှုမရှိရင်အချင်းချင်းပြဿနာဖြစ်နိုင်ခြေများတဲ့အတွက်အချိန်နဲ့အရာပေါင်းစည်းလိုက်တာဖြစ်တယ်လို့ပြောပါတယ်လူထုဘက်ကဝေဖန်မှုရှိနေပေမဲ့ဒီအရေးကြီးတဲ့နိုင်ငံရေးကိစ္စတွေဟာလျှို့ဝှက်ထားတဲ့အချက်တွေရှိနေလို့ဘာမှမလုပ်ခင်သတင်းပြန့်နှံ့သွားမှာမလို့လားတဲ့အတွက်ကြိုမပြောရချင်းဖြစ်တယ်လို့ဗိုလ်ချုပ်ကြီးမန်လာကပြောပါတယ် UWSA ဝါအဖွဲ့ကဥဆောင်တဲ့ FPNCC မှာကချင်လူလတ်ရေးတပ်မတော် KIA မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP SSA တအောင်းပလောင်အဖွဲ့ TNLA ကိုကန့်တပ်ဖွဲ့ MNDAA မိုင်းလာတပ်ဖွဲ့ NDAA နဲ့ရခိုင်တပ်မတော် AA တို့ပါဝင်ဖွဲ့စည်းထားပါတယ
်ရခိုင်ပြည်နယ်မောင်သောခရိုင်အတွင်းမှာဒေတန္တရလက်လုံမိုင်းတလုံးပောက်ကွဲခဲ့တဲ့အတွက်ဘင်္ဂလီ3ဦးသေဆုံးပြီး2ဦးသေရရှိခဲ့ပါတယ်အဲ့ဒီဘုံကစူလိုင်လ15ရက်နေ့မနေ့ပိုင်းကမောင်သောမြို့နယ်ပြောင်ပတ်ကျေးရွာရှိဘက်လေကွင်းနီတောဆတ်မှာပောက်ကွဲခဲ့တာဖြစ်ပြီးပောက်ကွဲမှုကြောင့်ငါးစကျူးကျေးရွာကဘင်္ဂလီမျိုးသားတွေဖြစ်တဲ့ဖေရန်နဲ့ဦးစမန်နဲ့ပါဝင်2ဦးသေဆုံးခဲ့ပြီး Tanya Yashi Dwara Imahusan Surugoro, Mongdo Se Yuma, Sewa Gudamu Kayuni Yavare. A who Pakwe a bonga, a jump at the Mari Tangara Bompi Nami, Longchun Yitapo Winnega, Name Yishin Limudi, Losang Nidello, Nangano Taming and Yung, Train Topian Yikomodigane, Train Topian Tavare. Bigger and Lagale, Buddhi Ramune, Tomasan, Neja, South the Campai, Jangdan also Timmy Yuanima, Lelo Man Lo Yagani, Pakwe Mudu Kipuaka at Dwe, Nanganyada Nuopawe. Islam Barayi Kongsong Lu, the Zonga Mutuku Pipwa Kevare.
Kayim Pine Soya put Dreamu, Upion Chogo, Nemaninga Agati Dipia Yi Gomishingani, Sulai La Sachavia Nima, Pansi Libari. A soba Pansi Kayare Amuha, NLD Soya Lataka Amu Mohobe, Yakin a Soya Latakarega, Agati Liza Kelo, Gomadiga, Ye Urap Tetelo, Kayim Pine Pian Jayita Wonkan Wunji, Udeza, Tulang, Twiga, Pioare.
ကရင်ပြည်နယ်အစိုးရအဖွဲ့အတွင်းမှဟာယခုနှစ်မေလကတည်းကဒါကရင်ပြည်နယ်ကိုပြောင်းရွှေ့လာတာလဲဖြစ်ပါတယ်ဒီဖန်စီလိုက်တဲ့အထဲမှာကရင်ပြည်နယ်အစိုးရအဖွဲ့အတွင်းမှအပါဝင်အရာရှိ၅ဦးလဲပါဝင်နေပါတယ်မုံပြည်နယ်မှာမုံမျိုးရပါတီ MMP ကဘိုလ်လုံးမှုဆောင်နှုတ်နဲ့ဘိုလ်ကော်မတီဝင်၄ဦးတို့ဟာပါတီအစည်းအဝေးတက်ရောက်ဖို့အကြိမ်ကြိမ်ပြက်ကွက်သားရေ တနည်းကြော်ကြပါတီနဲ့အဆက်အသွယ်မပြုတ်လုပ်တာတွေကြောင့်ပါတီစီမင်းစည်းကမ်းရတာဝန်ကနဲ့နာပေးထားတယ်လို့ပြောပါတယ်ပါတီကနဲ့နာပေးခံရတဲ့ဘိုလ်လူမှုဆောင်နှုတ်ဟာရေးမြို့နယ်ပြည်နယ်လှုပ်တော်ကိုယ်စားလှယ်တောက်တာမင်းစိုးလေးနဲ့နိုင်တောင်းချင်းဖြစ်ပြီးတော့ဘိုလ်ကော်မတီ၄ဦးကတော့နိုင်အန်ချမ်းမွန်နိုင်ဝင်းတင်နိုင်ငွေနဲ့မိမှုမှုအေးတို့ဖြစ်ပါတယ်မုံမျိုးရပါတီဟာ2009ခုနှစ
အကျဉ်းကျင်းပမယ်၂၁ရာစုပင်လုံညီလာခံမတိုင်မီကျင်းပပြုလုပ်သွားမယ်လို့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်တောင်ပိုင်း RCSS SSA ကပြောရင်းဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်းငင်းကပြောပါတယ်ရှမ်းအမျိုးသားများအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုအောက်တိုဘာလသို့မဟုတ်နိုဝင်ဘာလအတွင်းကျင်းပနိုင်ခြေရှိတယ်လို့ RCSS SSA ကပြောပါတယ် RCSS SSA ရဲ့6လပတ်အစည်းအဝေးအပြီးဇူလိုင်လ14ရက်နေ့ကထုတ်ပြန်ခဲ့တဲ့ထုတ်ပြန်ချက်ထဲမှာလဲရှမ်းအမျိုးသားအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးလူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုမကြာခင်ကျင်းပနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့ထက်သွင်းထုတ်ပြန်ထားပါတယ်
ခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူ့အခွင့်အရေးအခြေအနေဆိုင်ရာအစီရင်ခံစာတင်သွင်းသူမစ်ရှင်ဟီလီဟာရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုတွားရောက်ခဲ့ပြီးတော့ဒေသအတွင်းကအရက်ဖတ်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးအထူးစီးပွားရေးဆောင်ကိစ္စ၊လယ်ယာမြေနဲ့ရေလုံငန်းစတဲ့အခြေအနေတွေကိုဆွေးနွေးခဲ့ပါတယ်။ဒီအကြောင်းကိုတော့မောင်အေးကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးကိုယ်စားလှယ်ရန်ဟီလီဟာဒီလ17ရက်နေ့ကရခိုင်ပြည်နယ်ကြောက်ဖြူမြို့ကိုရောက်ရှိလာပြီးဒေသခံလူမှုအဖွဲ့အစည်းတွေအာနာဘိုက်တွေနဲ့တက်ဆုံလေးပွဲမှာအခြားလေးရှားကိုတံပြဆွေးနွေးခဲ့တယ်လို့ကြောက်ဖြူကျေးလက်ဒေသဖွံ့ဖြိုးရေးအသင်းညှိနှိုင်းရေးမှုကိုထွန်းကြည်ကအခုလိုပြောပါတယ်
ခုကတော့ကျွန်တော်တို့ကြောက်ဖြူအစီအစဉ်ဆက်ကြပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ရန်ကုန်ကတော့ရန်ကုန်ပိုင်လိုင်းစီမှာလည်းကြောက်လိုက်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဒီရန်ကုန်ကတော့ကြောက်လိုက်ပါတယ်နောက်တစ်ခုကတော့ဒီရန်ကုန်ကလည်းကြောက်လိုက်ပါတယ်အဲအကြောင်းကိုလည်းကျွန်တော်တို့
တွေ့ဆုံပွဲမှာရန်ဟီလီဖက်ကပြန်အလှန်ဆွေးနွေးတာမျိုးမရှိဘဲဒေသခံတွေရဲ့အသံကိုလာရောက်နားထောင်တာသာဖြစ်တယ်လို့ဆိုပါတယ်။အဲ့ဒီတွေ့ဆုံပွဲမှာရေနယ်နဲ့သဘာဝတန်ငွေပိုက်လိုက်တဲ့ချောင်းမြေအရော်ကိစ္စကိုအဓိကတံပြခဲ့တယ်လို့ကိုထွန်းကြည်ကအခုလိုစပြောပါတယ်
။ရေနယ်နဲ့သဘာဝပိုက်လိုက်ချိန်မှာလည်းကျွန်တော်တို့ဒေသခံတွေရဲ့မြေအရော်ကိစ္စကိုသိရတယ်။မြေအရော်ကဘယ်လိုဖြစ်လဲ၊ရေနယ်နဲ့ကြီးလို့မသိသေးရလို့သိတယ်။အတော့ကိုအားရတဲ့လို့လည်းပါပါတော့
ဆွေးနွေးပွဲကိုကြောက်ဖြူကြစ်လက်ဒေသဖွံ့ဖြိုးရေးအသင်းကြောက်ဖြူမြို့ရေလုံသားမြအဖွဲ့မတိကျွန့်ဒေသခံတွေနဲ့ရွှေခဲပိုက်လိုက်စီမံကိန်းကြောင့်နိုင်နာဆုံးရှုံးခဲ့ရသူတွေအပါအဝင်ကိုစလီ18ဦးတားရောက်ခဲ့ပါတယ်ကြောက်ဖြူမြို့နယ်မှာလုပ်နေတဲ့ရွှေတဘာဝတန်းခွေစီမံကိန်းမတိကျွန့်ရေနာစိုက်ကစီမံကိန်းရေနံနဲ့တဘာဝတန်းခွေပိုက်လိုက်စီမံကိန်းတွေကြောင့်ဒေသခံတွေနဲ့ကုမ္ပဏီတွေကြားမေယာပိုက်ဆိုင်မှုအပါအဝင်အငင်းပေါ်မှုတွေအများအပြားရှိနေပါတယ်ဒီလိုစီမံကိန်းတွေကြောင့်ရခိုင်ပြည်သူတွေနိုင်နာမှုမရှိရအောင်အစိုးရအနေနဲ့လှုပ်သန့်တဲ့အချက်တွေကိုခိုင်မြသပါတီပြည်내လွှတ်တော်ကိုယ်စားလှယ်ဦးကျော်စောဦးကအခုလိုပြောပါတယ်
ဒီမှာဆက်ဆက်မှုနဲ့ပတ်သက်ပြီးတော့မှာကျွန်တော်ကြားရတဲ့လောက်တရုတ်ဘက်ကရှစ်ဆန်း၅ရာခိုင်နှုန်းတောင်းဆိုတဲ့ဒါအရင်များပါတယ်။အမှန်ငယ်ကြအရင်ဆုံးနဲ့မှာလာလို့လက်ကြတဲ့သူစီပွဲစုံတွေမှာအနည်းဆုံးဒီအင်ရှင်နိုင်ငံက50%ရာခိုင်နှုန်းပြောတာဖြစ်ပါတယ်။ဒါမှမပါရင်ဒီနိုင်ငံကိုဒေသခံတွေအတွက်ကြိုးစီအောင်ရေရှည်အတွက်လည်းထိန်းသိမ်းပေါ်လို့ရအောင်ကိုရောကချုပ်ကန်နေတာ
ခရီးနေဖြစ်ပြီး SC ဇဲကြောင့်ဒေသခံတွေဘဝနှင်းကြမှာကိုလက်ခံမှာမဟုတ်တယ်လို့ဆုံရှုံမှုတွေရှိရင်လည်းအဆင်ပြေအောင်လုပ်ပေးဖို့နဲ့ဒေသခံတွေအကျိုးရှိမှသာလက်ခံမှာဖြစ်တယ်လို့ဆွေးနွေးခဲ့ကြောင်းပြည်နယ်ဝန်ကြီးချုပ်ကသူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာဖော်ပြထားပါတယ
်ဆက်ပြီးတော့ Cherry မြေလို့တင်စားခေါ်ဝေါ်တဲ့ရှမ်းပြည်နယ်မှာဂနေခေတ်တစ်တော်ပြုံတီးမှုနဲ့အတူ Cherry ပင်တွေလည်းရှားပါးလာနေတဲ့အတွက်ရှမ်းလူငယ်တွေကလည်းလာရှိုးမျိုးနဲ့အတွင်းမှာပြန်လည်စိုက်ပျိုးကြပါတယ်ရှမ်းလူငယ်တွေကဘာရည်ရွယ်ချက်နဲ့အခု Cherry ပင်တွေပြန်လည်ပွင့်လန်းဖို့စီမံချက်ချရတယ်လဲဆိုတာကိုတော့ Nam Hom ကနေစူးစီးတင်ဆက်ထားပါတယ
် Cherry မြေလို့တင်စားခေါ်ဝေါ်နေတဲ့ရှမ်းပြည်နယ်မှာ Cherry ပန်းတွေရှားပါးလာတဲ့အနေအထားကြောင့်ရှမ်းပြည်မြောက်ပိုင်းတလွားကလူငယ်တွေကနေလာရှိုးမျိုးမြောက်ဖက်မိုင်30အကွာမုံညော်လွင်ပြင်မှာစုပေါင်းစိုက်ပျိုးကြပါတယ်ရှမ်းပြည်မှာ Cherry ပန်းပြန်လည်ထင်ဟပ်ဖို့တစ်ပင်တစ်တော့တဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတက်ဖို့အခုလို Cherry ပန်းပင်တွေစိုက်ပျိုးရတာဖြစ်တယ်လို့ဥဆောင်ကော်မတီမှာပါဝင်တဲ့ TYN မြန်မာနိုင်ငံလုံးဆိုင်ရာရှမ်းလူငယ်ကွန်ရက်ပြောခွင့်ရစိုက်နော်စင်ကပြောပါတယ်
Cherry ပင်စိုက်ပျိုးရတဲ့ရည်ရွယ်ချက်က Cherry ကရှမ်းပြည်နယ်ရောရှမ်းတမျိုးသားလုံးရဲ့အမတ်သားဖြစ်တယ်လို့ကျွန်တော်တို့လူငယ်တွေတဘာဝပတ်ဝန်းကျင်ကိုချစ်မြတ်နိုးတက်လာအောင်ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ဒီ Cherry ပင်စိုက်ပျိုးရခြင်းဖြစ်ပါတယ
်ရှမ်းပြည်နယ်ကို Cherry မြေလို့တင်စားခေါ်ဝေါ်ပေမဲ့ရှမ်းပြည်အတွင်းခရီးသွားလာတဲ့အခါမှာ Cherry ပန်းတွေမတွေ့ရတလို့ရှားပါလာနေပြီဖြစ်ပါတယ်အခုလိုဖြစ်ပွားလာတာဟာတစ်ပင်တစ်တော့ပြုံးတီးမှုတဘာဝတရားစာတဥပဒေမဲ့တူးဖော်နေမှုကြောင့်ဖြစ်တယ်လို့ Cherry ပန်းပင်တွေရှာဖွေစုဆောင်းစိုက်ပျိုးနေသူမင်းမြို့ကရှမ်းလူငယ်ခေါင်းဆောင်လွိုင်ကမ်ပန်ကအခုလိုပြောပါတယ်
အခုဒီ Cherry ပင်ကဒီမြို့တုံးပြောက်ဝဲသွားမဲ့အခြေအနေမှာမြင်တွေ့နေရတယ်အဲ့ဒီကအဓိကအကြောင်းရင်းကတော်ဝန်ကျင်ပျက်စီးမှုတွေပါတယ်ပေါ့နော်အထူးသဖြင့်ဒီကြောင်မီသွေးတူးဖော်တာတို့ဒီရှိတူတာတို့စီမံကိန်းကြီးတွေလောက်တာတို့ဒါတွေကတော်တော်ရင်းမြေဖြစ်စီတယ်နောက်ပိုင်းဆိုရင် Cherry မြေလို့တင်စားခေါ်တဲ့ရှမ်းပြည်ရာ Cherry ပင်မရှိတဲ့ရှမ်းပြည်လည်းဖြစ်ကောင်းဖြစ်သွားနိုင်ပါတယ်ဒါအဆင်ရတဲ့အနေထားပါ
ရှမ်းပြည်နယ်မှာ Cherry ပန်းပြန်လည်ပွင့်လန်းလာဖို့ Cherry ပြိုးပင်ပေါင်း1500ကိုလဲချာပင်လုံကျေးတီတီပေါ်တန်ညာလာစီယိုတိန်နီကုတ်ခိုင်မူစဲနမ်ခမ်းနဲ့ကချင်ပြည်နယ်နဲ့စကရှမ်းလူငယ်ကိုစလဲတွေလာရှိုးမြို့မင်းရော်တိုက်နယ်အတွင်းမှာဇူလိုင်လ16ရက်နေ့က Cherry ပန်းပင်တွေစိုက်ပျိုးကြတာဖြစ်ပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ကချင်လူလတ်ရေးဖွဲ့ KNO ဟာညှို့တော့တိုင်းရင်းသားများဖက်ဒရယ်ကောင်စီ UNFC ကနေနှုတ်ထွက်ပြီးဝပီသွေးစီညှို့ညွတ်ရေးအဖွဲ့ UWSA နဲ့ပူးပေါင်းခဲ့တာနဲ့ပတ်သက်ပြီးအဖွဲ့သူဥက္ကဋ္ဌဗိုလ်ချုပ်ကြီးအမ်ပန်လာကနေလိုင်စာလူထုတွေ့ဆုံပွဲမှာရှင်းပြခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။တောက်ချာနေနေခင် VOA မြန်မာပိုင်းအစီအစဉ်ရဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ခဲ့ကြတာပါရှင
်။American ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
။ရုရှားနိုင်ငံအပေါ်ပိတ်ဆို့အရေးယူမှုတွေချမှတ်ရခြင်းရဲ့အကြောင်းရင်းတွေကိုရုရှားဘက်ကပြန်မပြေမချင်းအဲ့ဒီပိတ်ဆို့အရေးယူမှုတွေကိုဆက်လက်ထားရှိသွားမှာဖြစ်ကြောင်းမကြသေးခင်ကယူကရိန်းနိုင်ငံ KF မြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသနဲ့ပတ်သက်လို့တော့ Minsk သဘောတူညီချက်ကိုအပြည့်အဝအကောင့်ထဲဖော်ရမှာဖြစ်ပါတယ်။Minsk သဘောတူညီချက်နဲ့ပတ်သက်လို့တိုးတက်မှုမရှိတဲ့အပေါ်အမေရိကန်ပြည်ထောင်စုကစိတ်ပျက်မိကြောင်းဒါကြောင့်လဲအဲ့ဒီသဘောတူညီချက်မှာပါဝင်တဲ့ရည်မှန်းချက်တွေအကောင့်ထဲဖော်နိုင်ရေးအတွက်အမေရိကန်ပြည်ထောင်စုကယူကရိန်းစစ်ဆင်ညှိနှိုင်းရေးဆိုင်ရာအထူးကိုယ်စားလှယ်အဖြစ် Cut for Car ကိုခန့်အပ်လိုက်ကြောင်းဝန်ကြီးတီလာဆင်ကပြောပါတယ
် We do call on Russia to honor its commitments that were made under the Minsk Accords.And exercise influence over the separatists.
ရုရှားနိုင်ငံအနေနဲ့ Minsk သဘောတူညီချက်ကိုလေးစားလိုက်နာပြီးဒေသတွင်းကခွဲထွက်ရေးသမားတွေအပေါ်ရှိထားတဲ့ဩဇာသက်ရောက်မှုကိုအသုံးပြုနိုင်ဖို့အပြင် ရုရှားကထောက်ပံ့ဖိထားတဲ့အဖွဲ့အစည်းတွေအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအဆုံးသတ်စေဖို့တောင်းဆိုပါတယ
်။ Mix the body ညချက်မှာယုံကြည်အားထားရပြီးရေရှည်တည်ရန်ခံရရေးအတွက်အပြစ်ခတ်ရဆယ်ရည်မျိုးရရှိနိုင်ရေးအတွက်လိုက်နာရမယ့်အမတူညီတဲ့သဘောတူညီချက်၃ခုပါဝင်လာမှာတောက်ဖွဲ့တွေနဲ့လက်နက်ကြီးတွေပြန်ရုပ်သိမ်းရေးအပြစ်ခတ်ရဆယ်ရည်ဂျာဂန်ဒေတာဖန်တီးရေး၃ဘန်းနေပြန်လွတ်ပေးရေးတိုးတက်မှုရှိမရှိလေ့လာစောင့်ကြည့်ကြမယ့် OSCE လို့ခေါ်တဲ့ဥရောပလုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကလေ့လာသူတွေဝင်ရောက်ခွင့်ပြုရေးတို့ပါဝင်ပါတယ်။ငြိမ်းချမ်းရေးအတွက်ရေရှည်အသေးစိတ်သဘောတူညီချက်ထဲမှာဒေတာကအစိုးရတွေပို့ပြီးလုပ်ပိုင်ခွင့်ရှိလာအောင်ဘဟုအစိုးရကနိုင်ငံရေးအာဏာခွဲဝေပေးရေးနဲ့ OSCE စံနှုန်းတွေနဲ့ကန့်ညီတဲ့ရွေးကောက်ပွဲအသစ်ကျင်းပပေးရေးအပါအဝင်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသပြည်မကြီးနဲ့ပြန်လည်ပေါင်းစည်းရေးတို့လည်းပါဝင်ပါတယ်။ရုရှားနိုင်ငံဟာ Minsk သဘောတူညီချက်မှာလက်မှတ်ရေးထိုးခဲ့ပါရဲ့နဲ့အခြေခံအကြဆုံးအချက်ဖြစ်တဲ့အပြစ်ခတ်ရဆဲရေးကိုလိုက်နာဖို့ပြက်ကွက်နေပါတယ်။ရုရှားအနေနဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းမှာလုံခြုံရေးအခြေအနေတိုးတက်ကောင်းမွန်အောင်လှုံ့ဆော်ပေးတာအပြင် OSCE အဖွဲ့အထူးစောင့်ကြည့်ရေးအဖွဲ့ဝင်တွေရဲ့ဘေးကင်းလုံခြုံမှုကိုပါတာဝန်ယူပေးရမှာဖြစ်ပါတယ်အထူးဆောင်ကြည့်အဖွဲ့ဝင်လောအားဘေး900ဟာအပြစ်ခတ်ရဆဲသဘောတူညီချက်ချိုးဖောက်မှုတွေကိုမှတ်တမ်းတင်ဖို့တာဝန်ပေးရခြင်းခံထားရတာဖြစ်တဲ့အပြင်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာဖြစ်ပေါ်နေတဲ့တခြားကိစ္စရပ်တွေကိုလည်းမှတ်တမ်းတင်ကြရမှာဖြစ်ပါတယ်ရုရှားအနေနဲ့ Minsk သဘောတူညီချက်ကိုလိုက်နာလိုတယ်ဆိုရင်အဲ့ဒီလူတွေအပေါ်အနောက်ရှက်ပေးမှုတွေကိုရပ်တန့်ရမှာဖြစ်ပါတယ်ရုရှားအနေနဲ့သဘောတူညီချက်ကိုလေးစားလိုက်နာဖို့ဝန်ကြီးတီလာဆန်ကတောင်းဆိုလိုက်ပါတယ်
Again, we called in to allow the monitors full access to all areas to perform their mission, not only along the line.
OSCE အဖွဲ့ကစောင့်ကြည့်သူတွေတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာသူတို့ကိုပေးအပ်ထားတဲ့တာဝန်တွေအပြည့်အဝထမ်းဆောင်ခွင့်ပြုယုံနေမှာပဲအစုံသတ်မှာနေဆက်ဒေသအထိတွားရောက်တာဝန်ထမ်းဆောင်ခွင့်ပြုသင့်ကြောင်းကျွန်တော်တို့ထပ်မံတောင်းဆိုပါတယ
်ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသဘေးကင်းလုံခြုံမှုရှိရေးဟာယူကရိန်းနိုင်ငံရဲ့လွတ်လပ်သောအချုပ်အခြာအာဏာတည်မြဲရေးအတွက်အခြေခံအကြဆုံးအချက်ဖြစ်တယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားမြင်အဖို့ကိုပြင်ပြလို့ပြီးပါပြီ
။အခုနားဆင်ခဲ့ရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOE ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။တောက်ကြနေနေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပြီဆိုတော့မဆုမြတ်မွန်ကပြောပြမှာပါရှင်
။ America ပြည်တော်စုရဲ့ရှေ့နေချုပ် Jeff Sessions အပေါ်ယုံကြည်မှုမရှိတော့တဲ့ပုံစံမျိုးသမ္မတကမေးမြန်းခန်းတစ်ခုမှပြောကြားခဲ့ပေမဲ့ရှေ့နေချုပ်ကတော့သူ့ရဲ့တာဝန်ကိုဆက်ယူသွားမယ်လို့ပြောပါရယ်။ Russia ကိစ္စစုံစမ်းမှုထဲမှာဆက်မပါဖို့အတွက် Jeff Sessions နောက်ဆုတ်ခဲ့မယ်ဆိုတာကြိုသိရင်သူ့ကိုရှေ့နေချုပ်တာဝန်ဘယ်တော့မှပေးမှာမဟုတ်ဘူးလို့သမ္မတ Donald Trump က New York Times သတင်းစာနဲ့မေးမြန်းခန်းမှပြောခဲ့တာပါ။သမ္မတကဝေဖန်ပြောခဲ့ပေမဲ့လို့ရှေ့နေချုပ်ကတော့သူ့ရဲ့ယာတုကိုဆက်ပြီးတာဝန်ယူသွားမယ်လို့ဆိုပါရယ်။လက်နက်ကင်လူရဲမှုပြန်ပေးဆွဲမှုတို့နဲ့ထောင်ချနေတဲ့နာမည်ကျော်အမေရိကန်ဘောလုံးကစားသမားဟောင်း OJ Simpson ကို Las Vegas မြို့ရဲ့အကျဉ်းသားကိုဂရိခဝင်ကျက်နဲ့ပြန်လွတ်ပေးရေးဆုံးဖြတ်တဲ့ပုတ်အဖွဲ့ကခဝင်ကျက်နဲ့လွတ်ပေးဖို့ဆုံးဖြတ်လိုက်ပါတယ်။ OJ Simpson အနေနဲ့အောက်တိုဘာလ10ရက်လောက်မှာပြန်လွတ်လာနိုင်တယ်လို့ခန့်မှန်းရပါတယ်။ Nevada ပြည်နယ်မှာထောင်ချနေတဲ့ OJ Simpson ကိုသူ့ရဲ့မိသားစုရှိရာ Florida ပြည်နယ်ကိုပြောင်းရွှေ့မယ်လို့လည်းမျှော်လင့်ရပါတယ်။ဒါပေမဲ့ခံဝင်ချက်နဲ့လွတ်လာသူတွေကိုတာဝန်ယူရတဲ့ Florida ပြည်နယ်ကရဲအရာရှိတွေကသူ့ကိုလက်ခံမခံဆိုတာ45ရက်အတွင်းဆုံးဖြတ်ရမှာဖြစ်ပါတယ်။မြန်မာလူငယ်ပရိသတ်တော်တော်များများအားပေးကြတဲ့ Linkin Park ဂီတအဖွဲ့ကဥဆောင်အဆိုတော် Chester Bennington ဟာအသက်42နှစ်အရွယ်ကြာသပြီးနေ့ကကွယ်လွန်သွားပါတယ်။ California ပြည်နယ်ထဲကသူ့ရဲ့နေအိမ်မှာတည်ဆုံသွားတဲ့ Chester Bennington ဟာသူ့ကိုယ်သူတေကျုံကြံခဲ့ပုံရတဲ့အတွက်စုံစမ်းစစ်ဆေးနေတယ်လို့ Los Angeles Moving City ရုံးကပြောပါတယ်။ဒါကဒီ American စီလာတဲ့လင်းရင်ခီးစဉ်တချို့မှာ laptop computer တွေကိုခီးတယ်နဲ့တပါတဲ့တည်ဆောင်ခွင့်ပိတ်ပင်ထားတဲ့ကန့်သက်ချက်ကို American ကဖယ်ရှားလိုက်ပါပြီရှင်။
ကျေးဇူးပါရှင်မဆုမြတ်မွန်ကတည်င်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညံဝင်းအောင်ဖြစ်ပါတယ်အင်ဂျင်နီယာကတော့ Jim Harmon ဖြစ်ပါတယ်ရှင်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရွှင်လန်းချမ်းမြေ့ကြပါစေကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.